Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်ဇွန်လ12ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA ရဲ့မြန်မာပိုင်းအစီအစဉ်တွေကိုလိုက်ဒိုမီတာ24.50-51နဲ့လိုက်လမီတာ190ပြင် Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်။
ကျွန်တော်တန်းညူပါဒီနေ့ကြီးညာပြီးမဲ့သတင်းတွေထဲမှာတော့ယူကရိန်းတောင်ပိုင်းခါဆန်ဒေသမှာယူကရိန်းထိုးစစ်ကိုဟန်ဖို့အတွက်ရုရှားတပ်ကခေါဟုန်ခါဆယ်ကိုချိုးဖျက်ပစ်လိုက်တာဆိုပြီးတော့ယူကရိန်းဒုတိယကာကွယ်ဝန်ကြီးကဆွဆွဲပြောဆိုပါတယ်မြန်မာနိုင်ငံမှာတော့အာဏာသိမ်းစစ်ကောင်စီကိုရာသီအရီလက်နက်ကိုင်ခုခံမှုတွေတိုးလာချိန်မှာပဲစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေကိုတိုးလှုပ်လာနေတယ်ဆိုပြီးတော့နိုင်ငံတကာလေ့လာရေးအဖွဲ့တွေကထောက်ပြကြပါတယ်ဒီထိတ်တန့်အောင်သတင်းတွေကိုဥတ္တမောင်တန်းနဲ့တူကြီးညာပြီးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီကနေ့မကြခင်ကြားကြရမယ့်သတင်းတွေထဲမှာတော့
ထိုင်မကတွေဖြတ်ပြီးမှလည်းဟိုဘက်မှာကပုံမှန်လင်းအလင်းအောင်ရှိနေတာပါမိစက်တွေနဲ့သွားလာတာဘယ်လို
ခုကြားခဲ့ရတာကတော့ရွှေကုတ်ကုန်းနဲ့လက်စစ်မီသတင်းဆောင်ပါတွေကအတန်ဖြစ်ပါတယ်အပြည့်စုံကိုသတင်းတွေပြီးဒီမိုကရေစီဆွေးနွေးကမတိုင်ခင်မီကကြားရမှာဖြစ်ပါတယ်ဒုတိယပိုင်းနိုင်ငံဘက်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမာပြိမပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါခုရင်ဆုံးတော့ဒီကလေးမနဲ့ထိတ်တန်းရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တမောင်သန်းတို့တင်ပြပါဦးမယ
်ယူကရိန်းနိုင်ငံရဲ့တောင်ပိုင်းခါဆွန်ဒေသမှာယူကရိန်းထိုးစစ်ကိုဟန်တားနိုင်မှုအတွက်ရုရှားတပ်တွေကခဟုန်ခါဆယ်ကိုချိုးဖျက်ပစ်လိုက်တာဆိုပြီးတော့ယူကရိန်းဒုတိယကာကွယ်ဝင်ကြီးဟန်နယ်မာလီယာကဆွဆွဲပြောဆိုပါတယ်ခဟုန်ခါရီယာလက်စစ်တားပြီးစစ်ုံကိုဖျက်ဆီးခြင်းအဖြစ်ယူကရိန်းတပ်ဖွဲ့တွေကိုလူလုပ်ဘေးအန္တရာယ်ကြံ့မှုတဲမှာအာရုံလွဲသွားစေပြီးတော့ခါဆွန်ဒေသထိန်းချုပ်ရေးမှာခက်ခဲသွားအောင်လို့ရုရှားကောင်းဆောင်ဘက်ကကြိုးစားတာဖြစ်တယ်ဆိုပြီးတော့သူက Telegram စာမျက်နှာမှာရေးပါတယ်။ဆယ်ကျိုးပေါက်ပျက်စီးတာကြောင့်အနီးမှာရှိတဲ့မြို့တွေရွာတွေမှာအကြီးကျယ်ရေလွှမ်းမှုမှုတွေဖြစ်ခဲ့ပါတယ်။ရေလှိုင်းအရှင်နဲ့အိမ်အလုံးလိုက်မျောပါသွားတာမျိုးဖြစ်ခဲ့လို့ပဲဒေသခံတွေဟာရေလွှမ်းမှုမှုကြောင့်ပိတ်မိနေတာတွေလည်းရှိနေပါတယ်။ရုရှားထိန်းချုပ်မှုအောက်မှာရှိတဲ့ဒီဆယ်ကျိုးပေါက်ပျက်စီးမှုပေါ်မှာယူကရိန်းနဲ့ရုရှားအပြန်အလှန်ပစ်တင်ဆွဆွဲခဲ့ကြပါတယ်။ဆယ်ကျိုးပေါမှုကြောင့်လူ9,000ထက်မနည်းတောက်တုံးရီလိုအပ်လာလိမ့်မယ်လို့ကုလသမဂ္ဂဒုတိယလက်ထောက်အတွင်းမှုချုပ်ကပြောပါတယ်။ဆယ်ပျက်စီးပြီးတဲ့နောက်ယူကရိန်းနိုင်ငံတွင်လူသားစာနာမှုလိုအပ်ချက်တော်လေးကြီးကြီးမားဖြစ်လာတယ်လို့လည်းကုလသမဂ္ဂအကူအညီပေးရေးအဖွဲ့အကြီးအကဲကပြောပါတယ်။ယူကရိန်းနိုင်ငံဟာဂျုံဆိုင်ပြိုးမှုမှာကမ္ဘာအကြီးဆုံးတစ်ခုဖြစ်တာကြောင့်လည်းဒီဆယ်ကျိုးပေါပြီးတော့ရေကြီးတာကြောင့်ဂျုံတင်ပို့မှုကျဆင်းပြီးတော့ကမ္ဘာစားတောက်ကုန်ဈေးကွက်ကပါရိုက်ခတ်လာနိုင်တယ်လို့သူကသတိပေးပါတယ်။တချိန်နဲ့မှာတော့ယူကရိန်းနိုင်ငံအရှေ့တောင်ပိုင်းကြီးရွာတစ်ခုကိုရုရှားလက်ထက်ကပြန်သိမ်းပိုက်လိုက်တယ်ဆိုပြီးတော့ယူကရိန်းတပ်ကတနင်္လာနေ့မှာထုတ်ပြန်ခဲ့ပါတယ်။ယူကရိန်းဘက်ကတံပြန်ထိုးစစ်ဆတင်ပြီးတော့ပထမဆုံးမြင်ရတဲ့ရလဒ်အောင်မြင်မှုဖြစ်တယ်လို့ဒေသတွင်းယူကရိန်းတပ်ဖွဲ့ရဲ့ပြောခွင့်ရသူကပြောခဲ့ပါတယ်ခင်ဗျာ
။နျူကလ িয়ার ဆော့အုံတွေကိုမထိဘူးဆိုလို့ရှိရင်အနောက်နိုင်ငံတွေနဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကဖြစ်နိုင်ပါတယ်လို့အီရန်ဘာသာရေးခေါင်းဆောင်ကတနင်္လာနေ့ကပြောလိုက်ပါတယ်။အီရန်နဲ့အမေရိကန်ကြားကြားနိုင်ငံကြီးတွေကတဆင့်တွယ်ဝိုက်ဆက်လွယ်နေကြတာကစက်တင်ဘာလကလေးကရက်သွားခဲ့တာဖြစ်ပါတယ်။အကျိုးအကြောင်းမသိတဲ့တောင်းဆိုချက်တွေကိုတောင်းဆိုတယ်လို့တစ်ဖက်လုံးကအပြန်အလှန်ဆွဆွဲခဲ့ကြပါတယ်။အမေရိကန်ကပိတ်ဆို့အရေးယူထားတာကိုလျှော့ပေးပြီးအီရန်ကသူ့ရဲ့နျူကလ িয়ার စီစဉ်ကိုဖျက်တောက်ပေးဖို့ဆွေးနွေးနေကြတာကကြားပြသဘောတူညီချက်ရဖို့နှီးလာပြီးဆိုတဲ့သတင်းတွေကိုနှစ်နိုင်ငံလုံးကညှင်းဆို့လိုက်ကြပြီးတဲ့နောက်အယာတိုလာအလီခါမေနီကအခုလိုပြောဆိုချက်ထွက်လာခဲ့တာပါ။2015သဘောတူညီချက်မှာတော့နိုင်ငံကပိတ်ဆို့အရေးယူတာကိုရုပ်သိမ်းပြီးအီရန်ရဲ့ယူကရိန်းယူရေနီယံတန့်စင်မှုကိုကန့်သတ်ခဲ့ပါတယ်။2018ခုနှစ်မှာအဲဒီလုံကသဘရထရမ့်မှာသဘောတူညီချက်ကထွက်လိုက်ပြီးအီရန်ပေါ်ဒဏ်ခတ်ပိတ်ဆို့ခဲ့ရာကအီရန်ကလည်းသူ့ရဲ့ယူကရိန်းအစည်းအဝေးတွေကိုပြန်လည်စတင်လာခဲ့တာဖြစ်ပါတယ်။အမေရိကန်ဥရောပသမဂ္ဂနဲ့အစ္စရေးတို့ကလည်းအီရန်ဟာနျူကလ িয়ার ပုံးကိုလုပ်လာတော့မလားစိုးရိမ်ခဲ့ကြပါတယ်။အီရန်ရဲ့ခေါင်းဆောင်ခါမေနီကတော့အီရန်ကဘယ်တော့မှနျူကလ িয়ার ပုံးကိုမလုပ်ခဲ့ဘူးလို့ပြောပါတယ်။
အမျိုးသားလူမျိုးရေးဆိုင်ရာလှုပ်အပ်မှတ်တမ်းတွေကိုပြအပ်ပဲပြမအပ်ဖဲတင်းထားတာနဲ့ပတ်သက်ပြီးတော့သမရဟောင်းထရမ့်ပေါ်မှာဂျူရီဖွဲ့ရဲ့ရာဇဝတ်မှုဆွဲချက်ဟာအတော်လေးစိုးစိုးဝါးကြီးဖြစ်စေပဲလို့သမရထရမ့်လက်ထက်ရှင်းလင်းချုပ်ဖြစ်ခဲ့သူဝီလျံဘာကမှတ်ချက်ပြုပြောပါတယ်။အဲ့ဒီဆွဲချက်တွေထဲကတဝက်မှန်ခဲ့ရင်တော့မှသမရထရမ့်အတော်ကြီးဒုက္ခတွေ့လိမ့်မယ်လို့ဝီလျံဘာက Fox သတင်းဌာနကိုပြောဆိုတာပါ။သမရထရမ့်ကိုအကြောင်းရှိအကြောင်းရှာနိုင်ငံအရေးပြတ်မှတ်ထားတိုက်ခိုက်ခံရသူလို့ပုံဖော်ပြောဆိုစဉ်းစားမှုတွေဟာလည်းအတိပဲမရှိလောက်ဘူးလို့ဝီလျံဘာကပြောပါတယ်။ဝီလျံဘာဟာသမ္မတထရမ့်အစိုးရလက်ထက်2019ခုနှစ်နဲ့2020ခုနှစ်တွေမှာရှင်းလင်းချုပ်တာဝန်ယူခဲ့သူဖြစ်ပါတယ်။ အခုလိုအဖြစ်အပျက်တစ်စုံလုံးဟာသမ္မတရဲ့ပေါ်ပေါ်ဆဆလုံမှုကြောင့်ဖြစ်တယ်ဆိုတာကိုမိထားလို့မရဘူးလို့လည်းသူကပြောပါတယ်။သမ္မတထရန့်သမ္မတတာဝန်ပြီးဆုံးတဲ့အချိန်မှာလျှို့ဝှက်မှတ်တမ်း300ကျော်ကိုဥပဒေတိုင်းနိုင်ငံတော်မှတ်တမ်းရုံးကိုလွှဲပြောင်းရမယ်စား Florida ကသူ့ရဲ့နေအိမ်ကိုတဘာတည်းယူသွားပြီးတဲ့နောက်အခုလိုအဖြစ်အပျက်တွေပေါ်လာတာကိုသူကထောက်ပြပြောဆိုခဲ့တာပါ။ဒီမှတ်တမ်းတွေထဲမှာတိုင်းပြည်အတွက်အင်တန်အရေးကြီးတဲ့ချက်လက်တွေပါပြီးတော့ဒါကိုသူယူထားခွင့်ရှိတယ်ဆိုတာလုံးဝကိုမှောင်ယွင်းနေတယ်ဆိုပြီးတော့လည်းပြောပါတယ်။ဒါပေမဲ့လည်းတခြား Republican ခေါင်းဆောင်တော်များများကတော့အခုလာမယ့်2024သမရွေးကောက်ပွဲမှာ Trump အနိုင်မရစေဖို့အတွက်သူ့ကိုနိုင်ငံရေးအထုနှစ်တာဆိုပြီးတော့တံပြန်ပြောဆိုခဲ့ကြပါတယ်။ Republican ထက်လွှတ်တော်အမတ် Lindsey Graham ကတော့ဒီဆွဲချက်တွေထဲမှာသူရှုံမှုလည်းပါဝင်နေပြီးတော့သမ Trump ဟာသူရှုံလုခဲ့တာမျိုးမရှိဘူးလို့ ABC သတင်းဌာနကတုံ့ပြန်ပြောခဲ့ပါတယ်။တချိန်ထဲမှာပဲနိုင်ငံကြေးဝန်ကြီးဟောင်းကလင်တန်ကလျှို့မှတ်တမ်းတွေပါတဲ့ကိုပိုင် email server တခုအိမ်မှာထားတဲ့ဖြစ်ရပ်ကူလည်းသူကပြန်ထောက်ပြပါရယ်2024သမရယူကောက်ပွဲပြန်ဝင်ဖို့လုပ်နေတဲ့သမရဟောင်းထရန့်ကတော့သူ့အနေနဲ့အမှားမလုပ်ခဲ့ဘူးဆိုတာမှားမလုပ်ခဲ့ဘူးလို့ညင်းဆန်ပြီးတော့သူ့အပေါ်မှာနိုင်ငံရေးရပြစ်မှတ်ထားနေကြတာဆိုပြီးတော့တုံ့ပြန်ပါရယ်ဆွဲချက်တွေကိုရင်ဆိုင်ဖို့တက်တော့လာမယ့်အင်္ဂါနေ့ကျရင်မိုင်းမီမျိုးကပြည်내တရားရုံးကိုလာဖို့ပြီးတော့သူ့ကိုစင်ခေါ်ထားပါရယ်ခင်ဗျာ
စကော့တလန်ဝန်ကြီးချုပ်ဟောင်းနီကိုလာစတာဂျန်ကတတင်းကလေးနေကသူ့ကိုခုနှစ်နာရီကြာရဲကဖမ်းဆီးမေးမြန်းခဲ့ပြီးပြန်လုပ်ခဲ့ပါတယ်။စကော့တလန်အမျိုးသားရေးပါတီ SNP ရဲ့2019ခုနှစ်တုန်းကချဖွေခဲ့တဲ့ရာမွေဒေါ်လာ9သိန်းခွဲကျော်ကိစ္စအတွက်အခုလိုစုံစမ်းမေးမြန်းတာပါ။ရဲနဲ့ပူးပေါင်းဆောင်ရွက်မယ်လို့သူပြောခဲ့တဲ့အတိုင်းပဲစတာဂျန်ဟာဒီစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်လို့သူ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။အီဗီလာတုန်းကလည်းသူ့ခင်ပွန်ပီတာမာရယ်ပါတီဘာနာရေးမှုကိုလင်းဘက်တီတို့ကိုဆစ်ဆေးခဲ့ပါသေးတယ်။လွန်ခဲ့တဲ့အနှစ်20အတွင်းမှာ SNP ကစကော့တလန်နိုင်ငံရေးကိုလွှမ်းမိုးခဲ့တာပါ။နှစ်ပေါင်း300ကျော်အင်္ဂလန်နဲ့တွဲနေတာကိုခွဲထွက်ဖို့ကြိုးစားခဲ့ပေမဲ့2014ခုနှစ်လူလူဆန္ဒကိန်းပွဲမှာ55-45ရာခိုင်နှုန်းနဲ့ရှုံးနိမ့်ခဲ့ပါတယ်။ဗြိတိန်နိုင်ငံကဥရောပသမ္မတကနေခွဲထွက်ခဲ့ပြီးတဲ့နောက်ကိုဗစ်ကာလအလွန်မှာခွဲရေးကိုထောက်ခံသူအသစ်တွေရရှိလာခဲ့ပါတယ်။ဒါပေမဲ့ February လမှာစတာဂျန်နှုတ်ထွက်ခဲ့ပြီးတဲ့နောက် SNP ပါတီနဲ့ခွဲရေးကိုထောက်ခံတာကလည်းကျဆင်းသွားခဲ့ရပြန်ပါတယ်။ပါတီတွင်အကွဲပြဲများစေတဲ့အတွက်သူ့ခေါင်းဆောင်မှုနဲ့စကော့တလန်ကိုခွဲထွက်ဖို့မဖြစ်နိုင်တာကြောင့်နှုတ်ထွက်တာဖြစ်ပါတယ်လို့စတာဂျန်ကဆိုပါတယ် SNP ပါတီဟာစကော့တလန်မှာအကြီးမားဆုံးပါတီဖြစ်ပေမဲ့လာမယ့်2024ခုနှစ်ရွေးကောက်ပွဲမှာတော့အမတ်နေရာအတော်တော်များများကို၄ပါးပါတီကိုဆုံးလို့ရပွဲရှိတယ်လို့သဘောထားစစ်တမ်းချုပ်ကပြနေပါတယ်
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 8.13 MHz ဟိုင်းဒိုမီတာ51 kHz 5.85 MHz နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဗီယိုအမေရိကန်တန်ကနေပြီးတော့တင်းလာနေမှာတဲ့ပိုင်းသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကိုရဲသားတွေကလက်နက်ကင်ခုခံမှုတွေတိုးလာတဲ့အချိန်မှာပဲစစ်တပ်ကလေကြောင်းတက်ခိုက်မှုတွေပိုပြီးတော့တိုးလှုပ်လာနေပါတယ်။လေကြောင်းတက်ခိုက်မှုကြောင့်ထိခိုက်ကြသူအများစုဟာရဲသားတွေဖြစ်ကြတယ်လို့လူခွင့်ရေးဖွဲ့တွေနဲ့လိလာသုံးသပ်သူတွေကပြောပါတယ်။မြန်မာရှိဘက်နေဆက်မှာနှစ်30ကျော်ကြာအခြေစိုက်လုပ်ကန်နေတဲ့ Freedom Rangers Christian ကုညီပီးအဖွဲ့ရဲ့အကြီးအကဲဖြစ်သူ David Yuben ကတော့မြန်မာစစ်တပ်ရဲ့အခုလေကြောင်းတက်ခိုက်မှုတွေဟာသူတို့ကြုံဘူးမြင်ဘူးသမျှမှာအဆိုးဆုံးပဲဆိုပြီးတော့ VOA ကိုမှတ်ချက်ပြုပါတယ်။မြန်မာစစ်ကောင်စီတပ်ဟာအခုနှစ်ဇန်နဝါရီလကနေပြီးတော့ April အထိရေဘူးအဖြစ်လေကြောင်းတက်ခိုက်မှုတစ်လကို49ကြိမ်လုပ်တာတွေ့ရတယ်လို့ British သုတေသနအဖွဲ့တစ်ခုဖြစ်တဲ့နိုင်ငံတကာမဟာဗျူဟာလေ့လာရေး Institute ကထုတ်ပြန်ပါတယ်ပြီးခဲ့တဲ့နှစ်တုန်းကရေဘူးရတစ်လကို39ကြိမ်နှုန်းနဲ့ရှင်လို့ရှိရင်အခုနှစ်မှာစစ်ကောင်စီရဲ့လေကြောင်းတက်ခိုက်မှုပိုလုပ်လာတာကိုသူကထောက်ပြတာပါ American ခြေစိုက်တဲ့ ACLED ဒီလက်နက်ကိုင်ပြစ်ပခါများချက်လက်ပြုစုရေးအဖွဲ့ရဲ့မှတ်တမ်းမှာလည်းမြန်မာစစ်ကောင်စီဟာအခုနှစ်ပထမ3လအတွင်းလေကြောင်းတက်ခိုက်မှုပေါင်း150ကျော်ပြုလုပ်ခဲ့ပြီးတော့အနာသိမ်းပြီးတဲ့နောက်ပိုင်းအခြားနှစ်တွေထက်ပိုအကျဉ်းကြီးများလာတယ်လို့ဖော်ပြပါရတယ်။လေကြောင်းတက်ခတ်မှုတွေကြောင့်အခုနှစ်ဇန်နဝါရီလကနေပြီးတော့မတ်လအထိ146ဦးသေဆုံးခဲ့ပြီးတော့မတ်လအကုန်ကစလို့လေကြောင်းတက်ခတ်မှုကြောင့်သေဆုံးသူနောက်ထပ်330ရှိတယ်လို့ ACLED ရဲ့မှတ်တမ်းမှာဖော်ပြပါရတယ်။အဲ့ဒီထဲမှာဒီစကိုင်းတိုင်းပစိကြီးကြီးရွာကိုဧပြီလလေကြောင်းတက်ခတ်မှုတွင်သေဆုံးတဲ့160ဆီရင်လည်းပါပါရတယ်။မြန်မာစစ်ကောင်စီပြောခွင့်ရသူကတော့အဲ့ဒီလေကြောင်းတက်ခတ်မှုဟာလက်နက်ကင်တော်လိုင်းအဖွဲ့ကိုပြစ်မှတ်ထားတာဆိုပြီးတော့တုံ့ပြန်ခဲ့ပါရတယ်။လူညွှန်းဆိုင်ရာသူတည်တည်တူဖြစ်တဲ့မက်သူးအာနော့ကတော့မြန်မာစစ်ကောင်စီကမြေပြင်စုမှုမှုအားနယ်လာတဲ့အတွက်အခုလိုမျိုးလေကြောင်းစစ်ကိုပို့ပြီးတော့တိုးမြင့်လာတာလို့သူကသုံးသပ်ပါတယ်စစ်ကောင်စီဟာအထူးသဖြင့်ချင်းမကွေးနောက်ချမ်းစကိုင်းနောက်ချမ်းနဲ့ကင်နီဒီသားမြေပြင်မှာစီးအရခက်ခဲလာလို့လေကြောင်းထုစစ်ကိုပို့ပြီးတော့အားပြုလာတယ်လို့သူက VOA ကိုပြောပါတယ်အခုလိုလေကြောင်းတက်ခိုက်မှုမှာအရက်သားတွေခံနေကြရတယ်လို့လည်းအကူအညီပေးရဖွဲ့တွေကပြောပါတယ် ပြီးခဲ့တဲ့လကတွေ့ရတဲ့လေကြောင်းတက်ခိုက်မှုအများစုဟာရဲသားတွေနေထိုင်ကြတဲ့နေရာတွေမှာဖြစ်ခဲ့ပြီးတော့ဖျားရှိခူးကျောင်းတွေစာတင်ကျောင်းတွေနဲ့စစ်အုပ်တွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ချင်းလူခွင့်ရေးဖွဲ့ရဲ့ဒုတိယညွှန်ကြားမှုစလိုင်းစာအုပ်လျံကလည်း view ကိုပြောပါတယ်စစ်ကောင်စီကိုတိုက်ခိုက်နေတဲ့တော်လိုင်းအဖွဲ့အစည်းတွေမရှိတဲ့နေရာကကြေးရွာတွေကိုပါလေကြောင်းတိုက်ခိုက်မှုတွေရှိခဲ့တယ်ဆိုပြီးတော့သူကထောက်ပြပြောဆိုခဲ့ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်ကတာလီဘန်ငေါဆောင်တွေအတွင်းမှာသဘောကွဲနေပုံရပြီးနိုင်ငံတကာအကြမ်းဖက်အုပ်စုတွေနဲ့ခိုင်ခိုင်မာမာဆက်လက်ချိတ်ဆက်ထားတာကိုထိန်းသိမ်းထားတယ်လို့ကုလသမဂ္ဂကဲဖြတ်ချက်ကဆိုတာကိုတာလီဘန်ငေါဆောင်တွေကပယ်ချလိုက်ကြပါတယ်။လုံခြုံရေးကောင်စီရဲ့သုံးသပ်ရေးနဲ့ပိတ်ဆို့အရေးယူထားတာအပေါ်ထိန်းချောင်းကြည့်ရှုရေးအထောက်အကူပြုအဖွဲ့ကဒီလအစောပိုင်းမှာထုတ်ပြန်လိုက်တဲ့စီရင်ခန်းစာဟာအခြေမြင့်မရှိဘဲတစ်ဖက်သက်အစွဲလမ်းတွေနဲ့ရေးထားတာဖြစ်တယ်လို့တာလီဘန်ပြောရေးဆိုခွင့်ရှိသူဇဘီဟူလာမူဂျာဟစ်ကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။သူရဲ့မူဝါဒတွေအလေအလတ်ကြောင့်ပြည်ပကဖိအားပေးနေတာတွေကိုတာလီဘန်အကြီးအကဲကဂုံယူစွာနဲ့ခုခံစကြင်နေတယ်လို့ကုလသမဂ္ဂကပြောပါတယ
်။တရုတ်နိုင်ငံဘီဂျင်းမြို့တော်မှာဟွန်ဒူရက်စ်တန်ယုံဖွင့်လိုက်ပြီလို့တရုတ်နိုင်ငံပိုင်မီဒီယာကကြေညာပါတယ်။ဟွန်ဒူရက်စ်ဟာမူလကထိုင်ဝမ်နဲ့ဆက်ဆံရေးရှိခဲ့ပြီးနောက်ဒီမတ်လအတွင်းမှာပဲထိုင်ဝမ်နဲ့ဆက်ဆံမှုကိုရပ်ပြီးတော့တရုတ်နဲ့ဆက်ဆံမှုကိုစတာပါ။တနင်္ဂနွေနေ့ကဘီဂျင်းမှာလုပ်တဲ့ဟွန်ဒူရက်စ်နိုင်ငံတယုံဖွင့်ပွဲမှာပြုတ်နိုင်ငံကြီးဝင်ကြီးချင်းကန်းနဲ့ဒီဟွန်ဒူရက်စ်နိုင်ငံကြီးဝင်ကြီးအရစ်ကီရီယနာတို့တယောက်ဖွင့်လှစ်ခဲ့တယ်လို့ပြုတ်နိုင်ငံပိုင် CCTV သတင်းမှာကြေညာပါတယ်။ဟွန်ဒူရက်စ်ဘက်ကတယုံအမြင့်အနေရကိုတတ်မှတ်ရအောင်မှဖြစ်တယ်လို့တန်ဝင်နှန်းတွေတိုးချဲ့ခန့်သွားဖို့ရှိတယ်လို့လည်းဖော်ပြပါရတယ်။တယုံနိုင်ငံကိုဟွန်ဒူရက်စ်သမ္မတဇီယိုမာရာကက်စ်တို6ရက်ကြာခီးစဉ်ရောက်ရှိနေခြင်းအတွင်းနှစ်နိုင်ငံဆက်တန်တမန်ဆက်ဆံမှုထူထောင်တဲ့တင်ဂီတာဖြစ်တဲ့တယုံကိုစတင်ဖွင့်လှစ်တာပါ။ဟွန်ဒူရက်စ်သမ္မတဟာဘီဂျင်းမြို့တော်ကိုမြောက်ခင်မှာတော့ရှန်ဟိုင်းကိုသွားပြီးတော့အဲဒီမှာ BRICS ဒီဖွံ့ဖြိုးဆဲနိုင်ငံများအဖွဲ့ကထူထောင်တဲ့ New Development Bank ဌာနချုပ်ကိုသွားရောက်ပါတယ်။ BRICS မှာတော့ဒီ Brazil, Russia, India, တရုတ်နဲ့တောင်အာဖရိကတို့ပါပါတယ်။ဒီဘက်မှာပါဝင်ခွင့်ရဖို့မြစ်တရက်ခံထားတယ်လို့လည်းဟွန်ဒူရက်စ်သမ္မတယုံကာဒီကိုပိုင် Twitter မှာသူတို့ထုတ်ပြန်ထားပါတယ်ခင်ဗျာ
။ ဆာဗီးယားနိုင်ငံသား Djokovic ဟာပြည်သစ် Open Tennis ပြိုင်ပွဲ Final ပွဲစဉ်မှာ Casper Ruud ကိုအနိုင်ရရှိပြီးသမိုင်းမှတ်တမ်းတင်လိုက်ပါတယ်။ပြည်သက်နိုင်ငံမှာကျင်းပတဲ့ဒီ final ball မှာ Djokovic က6-6-6-3 6-9 နဲ့အနိုင်ရရှိသွားခဲ့တာပါ။ရှုံးသွားခဲ့တဲ့ Casper Ruud မိနစ်တုန်းကလည်း final တက်ခဲ့ပေမဲ့ Rafael Nadal ကိုရှုံးခဲ့ရတာပါ။ခုပွဲမှာတိုင်မီထိ Spain နိုင်ငံသား Nadal ဟာလည်း Djokovic နဲ့အတူ tennis ကြီးလေးကြီးစု22စုနဲ့ဦးဆောင်နေခဲ့သူဖြစ်ပါတယ်။ရွှေစည်းကွေးပြည်လို့လူသိများတဲ့ Nadal ကဒီနှစ်ပြည်သက် Open ကိုအနာတရဖြစ်နေတဲ့အတွက်ဝင်မပြိုင်နိုင်ခဲ့ပါဘူး။ဒီပွဲကိုအနိုင်ရရှိသွားတဲ့အတွက် tennis ကြီးလေးကြီး tennis တူးချင်းပြိုင်ပွဲစုအများဆုံးရသူအမျိုးသား tennis မှာဖြစ်စုပေါင်း23စုနဲ့ Djokovic ကိုတပိုင်းမှတ်တမ်းတင်လိုက်ပါတယ်တနင်္လာနေ့မနက်ခင်းနောက်ဆုံးရထိပ်တန်းရောက်သတင်းတွေကိုကိုသားညူနဲ့သူကြီးညာပေးကြတာပါအခုဆက်လက်ပြီးဒီမိုကရေစီဆွေးနွေးကောင်းကိုပြလွှတ်ထုတ်မိမှာသတင်းဆောင်ပါတဲ့ပုံကိုတင်ပြချင်ပါတယ်။ထိုင်းမြန်မာနယ်စပ်မြန်မာဘက်ချမ်းကကင်းပြည်နယ်မြောက်ရီမြို့နယ်အတွင်းမှာရှိတဲ့ရွှေကုတ်ကိုမြို့သက်ကတရုတ်ကာစီနိုမြို့သက်စီမံကိန်းနေရာတစ်ခုကိုထိုင်းမျက်စိမီဖျက်ထားလိုက်ပေမဲ့နယ်စပ်တစ်ချောက်ကနေကြာသောတပ်နဲ့ကင်းလက်နက်ကိုင်အဖွဲ့ပိုင်တဲ့ကာစီနိုလောင်းစားယုံတွေမှာတော့မိတွေဆက်လင်းနေတာကိုတွေ့ရပါတယ်။ဒီသတင်းကိုထိုင်းနိုင်ငံကနေမအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမြန်မာနိုင်ငံဘက်ချမ်းကရင်ပြည်နယ်မြောက်ဝတီခရိုင်ဘက်ကိုပေးပို့နေတဲ့ပြစ်စစ်တအားလိုင်းကိုမြောက်ဝတီမြို့ကလွှဲရင်ကြံရှိနေတဲ့နေရာ၃ခုကိုဂျွန်လ၅ရက်နေ့ည၁၂နာရီကျော်ချိန်ကစပြီးထိုင်းဆိုရကဖျက်တောက်ခဲ့ပေမဲ့အချို့နေရာတွေကတော့မီးတွေလင်းနေသေးဖြစ်တယ်ဆိုပြီးနယ်စပ်နေပြည်သူတို့ကပြောပြပါတယ
်။ထိုင်းမြန်မာနယ်စပ်မှာမီးအစားဘလုံးလို့ကက်စီနိုတရုတ်ကက်စီနိုရုံများများပဲရှိရလေ။ထိုင်းမကတွေဖျက်ပြီးမှလည်းဟိုဘက်မှာကပုံမှန်လင်းအလင်းအောင်ရှိနေတာပါ။မိစတဲ့နေသွားတာကဘယ်လိုသွားနေလဲလို့မသိလင်းအောင်တော့တွေ့နေရတာဆက်ဆက်မှုဖွဲ့စည်းတဲ့နယ်ဆက်ဆက်မှုရှိတဲ့ကက်စီနိုယုံနေတဲ့ဒီကိစ္စကဆက်ဆက်မှုရှိတဲ့ယုံနေရမိကောင်မှသွားနေတာပ
ါမဲထော်တလေးနဲ့ရွှေကုတ်ကိုယ်ကိုပဲမိပြတ်ထားတာဖြစ်ပြီးစုံစည်းမြိုင်ဝလီကြောက်ခက်ဖျားသုံးစုပဲနဲ့ DKBA တွေရဲ့ကာစီနိုယုံတွေကိုတော့မိတွေမဖြတ်သေးပါဘူးအလားတူနေကြောက်တတ်ပိုင်နဲ့ကာစီနိုတွေလည်းမိတွေလင်းနေတာတွေ့ရတယ်ဆိုပြီးဒေတာကန်ဒီကဆိုပါတယ်တိုင်းရင်းသားလက်နက်ကင်တွေပိုင်တဲ့ကာစီနိုယုံတွေကတော့တရုတ်တွေလုပ်နေကြတာဖြစ်ပြီးအခွန်အခဖြစ်တလကိုတရုံကိုဘတ်ငွေ12တန်းထိရတယ်လို့လဲလက်နက်ကင်အဖွဲ့နဲ့နှီးဆက်သူတွေကပြောပါတယ်ဒီအတွက်ဒီကာစီနိုယုံတွေစီးပွားပြတ်တဲ့အထိလုံဆောင်သွားမှာမဟုတ်ဘူးလို့လဲဝေဖန်နေသူတွေကပြောပါတယ
်မိန်းတဲ့တပိုင်းကသူအဲ့တချို့နေရာတွေမိန်တယ်လို့ပြောတာလင်းနေနေရာတွေကလင်းနေတာပါမှာသူလာပြားရင်လည်းသူလာပြားရင်လည်းတယ်ဒီနဲ့အဲ့လိုလုပ်ထားတာပါနေနေအပပါပါမင်းလာကြည့်ကြမှာနေရာကြီးတဲ့တဲ့နေရာမမိန်မှာဒီရည်ဆိုသူကမြန်မာရည်ရည်ဆိုသူကတစ်ဆင့်နေကြတာမှမပြရ
ညစီအားကိုအားပြုပြီးအထူးစီးပွားရေးလုပ်ငန်းတွေလုပ်နေတဲ့ရွှေကုတ်ကိုမြို့ကိုလောင်းကစားမြို့တော်လို့တောင်တင်စားခေါ်နေကြပြီးရာသွေးမှုလုပ်ငန်းတွေအများအပြားလုပ်ကိုင်နေတဲ့နေရာလည်းဖြစ်ပါတယ်။အဲ့ဒီနေရာမှာထိုင်းလူမျိုးတွေအပါအဝင်နိုင်ငံတကာကနိုင်ငံသားတွေပါလိမ်လည်မှုလုပ်ငန်းရဲ့တားခေါင်တွေဖြစ်နေရပြီးတရုတ်လူမျိုးစီးပွားရေးလုပ်ငန်းရှင်တွေကအဲ့ဒီဒေသမှာတိုင်းရင်းသားလက်နက်ကိုင်တွေကိုအခွန်ပေးပြီးအွန်လိုင်းဂွေလိမ်တဲ့လုပ်ငန်းတွေကာစီနိုလောင်းကစားလုပ်ငန်းတွေဝိရစေဝါနဲ့လူကုန်ကူးမှုတွေကိုလှုပ်ဆောင်နေတဲ့နေရာလေးဖြစ်ပါတယ်။ထိုင်းဘက်ကမီးဖြတ်ထားပေမဲ့ကာစီနိုယုံကြီးတွေကတော့မီးတွေလင်းနေပြီးထိုင်းမြန်မာနယ်စပ်မြောက်ဝတီမြို့ဘက်မှာရှိတဲ့ကာစီနိုမြို့သစ်စီမံကိန်းတွေကိုနိုင်ငံဖြတ်ကျော်ရာဇဝတ်မှုများတိုက်ဖြတ်ရေးအစီအစဉ်အရတရုတ်ထိုင်းမြန်မာပူးတွဲအကောင်အထည်ဖော်ကအရေးယူမှုတွေလှုပ်ဆောင်သွားမယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြနေကြပါတယ်ရှင
်။မယေးမယ်သတင်းပို့ဖို့ချက်ပါ။အခုဆက်လက်ပြီးအပစင်ခန္ဓာဒီမိုကရေစီရေးရာဆွေးနွေးကောင်ကိုတက်ဆက်ချင်ပါတယ်။ဂျွန်လာကိုလိမ့်ခံယူမှုကွဲပြားသူများရဲ့လအဖြစ်သတ်မှတ်ကျင်းပကြပါတယ်။1969ခုနှစ်ဂျွန်လာ28ရက်နေ့ကအမေရိကန်နိုင်ငံနယူးယောက်မြို့ Stonewall Gay Club မှာရဲတပ်ဖွဲ့ကအလွန်ကျွံနှိမ်နင်းခဲ့တာကြောင့်နိုင်ငံတော်အလိမ့်ခံယူမှုကွဲပြားကြသူတွေရဲ့အခွင့်အရေးဆိုင်ရာဆန္ဒပြပွဲတွေစပြီးဖြစ်ခဲ့ရပြီးဒါကိုကွန်ပျူတာအနေနဲ့နှစ်စဉ်ဂျွန်လာကို LGBTQ+ လအဖြစ်သတ်မှတ်ကျင်းပခဲ့ပါတယ်။နာမည်ကျော်မိတ်ကပညာရှင်မေဦးကဒီလ VOA ကိုမိုက်ရင်ကျင်းနိုင်တဲ့အခုလိုဆွေးနွေးပြောကြားခဲ့ပါတယ
်ဟုတ်ကဲ့မေဦးရေအခုလိုမျိုး VOA မြန်မာပိုင်းကဆက်သွယ်မင်းညင်းနာကိုခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါမဟုတ်မေဦးလည်းတော်တော်များများကျေးဇူးတင်ပါတယ်ဟုတ်
ဟုတ်ကဲ့အဲ့တော့ American တီထောင်စုမှာဒီဂျွန်လက LGBTQ+ တွေအတွက်ပေါ့နော်လအဖြစ်ကိုသူတို့သတ်မှတ်ထားတယ်ဒီစနေနေ့မှာဆိုလို့ရှိရင်လေအဲဒီ Washington DC မြို့တော်မှာဒီ LGBTQ+ တွေရဲ့ချီတက်ပွဲတွေသူတို့အခွင့်အရေးတွေနဲ့ပတ်သက်တဲ့တောင်းဆိုလှုပ်ရှားမှုတွေဒါတွေဒီစနေနေ့မှာပေါ့နော်သူတို့အကြီးအကျယ်လည်းပြုလုပ်ကြပါတယ်ဆိုတဲ့ခါကျတော့အခုဟိုမေဦးလို့ American ပြည်ထောင်စုမှာ live ပြီးတော့ပေါ့နော်ဒုက္ခသည်ဖြစ်အခြေချနေထိုင်တဲ့သူတဦးအနေနဲ့ဒီကိုရိုင်းလည်း LGBTQ+ ဖြစ်တဲ့အတွက်ဒီ American ပြည်ထောင်စုမှာ LGBTQ တွေရဲ့အခြေအနေပေါ့အထူးသဖြင့်ဒီအခွင့်အရေးတွေသူတို့လှုပ်ရှားမှုတွေကိုဘယ်လိုတွေ့ရလဲဘယ်လိုမြင်လဲရှင
်မနေ့ကတော့မေဦးဒီချွန်ဒီ break ကိုပေါ့ new york break ကိုမင်းသွားရယ်ပေါ့နော်ဆိုတော့မနေ့ကမင်းကဒီ new york ရောက်တဲ့အချိန်မှာအဲ့ဒီ break ကိုဝင်သွားတဲ့အချိန်မှာတစ်ခါမှကိုမတွေ့ဘူးမကြုံဘူးရဲ့အဖြစ်ပြုတ်ကိုမင်းအနေနဲ့ကြုံရတယ်ပေါ့နော်ဟိုမင်းဦးငွေလာတဲ့ငွေလာအချိန်ရယ်စပြီးခုချိန်ကြီးကိုကိုမြန်မာပြည်မှာနေခဲ့တဲ့အချိန်နဲ့ဒီမှာရောက်သွားတဲ့အချိန်ထဲမှာအရန်ကိုကွာခြားမှုကိုတွေ့ရတယ်အဲ့ဒါကဘာလဲဆိုတော့အမဆွမ်းကပြောလို့ပေါ့နော်ကိုဖြစ်ချင်တာကိုလုချင်တာကိုလုံးတောင်းဆိုရဲအဲဒီကိုဖြစ်ချင်တာကိုလုတာတောင်းဆိုပြီးတော့လဲဒီဟာကိုကိုလုကလည်းလွတ်ခွင့်ရတယ်ဖြစ်ခွင့်ရတယ်ပေါ့နော်ပြီးတော့ဒီလိုမျိုးတိုးတက်တဲ့နိုင်ငံမှာဒီလောက်အခွင့်အရေးပြတဲ့အချိန်ကြီးကိုသူတို့လိုချင်တဲ့ right တွေအခုချိန်ကြီးတချို့ဟာဆိုမပြည့်စုံသေးဘူးပေါ့နော်အဲ့မပြည့်စုံသေးတဲ့အတွက်အားလုံးကရေးရဲဝတ်နဲ့တောင်းဆိုကြတယ်ပုံမှန်လေးနေကြတယ်ဟိုဘာအခက်အခဲမှမရှိဘဲနဲ့ကိုဖြစ်ချင်တာကိုလုချင်တာကိုဟိုပြောခွင့်ရတယ်ဆိုခွင့်ရတယ်ပြီးတော့ကိုဒီတရားအနေနဲ့မေဦးလုံးဝမတွေ့ဘူးမကြုံဘူးရတဲ့ဒီအခြေအနေမျိုးကိုဒီလိုအမေရိကန်နိုင်ငံမှာတွေ့ရဖြစ်တဲ့အတွက်ဟိုဘယ်လိုပြောရမလဲကိုယ့်နောက်ကဘာတစ်တစ်ခုကိုရောက်သွားလို့လဲခံစားရတယ်ပြီးတော့ကိုယ့်ဘဝမှာလေအဲ့လို freedom ဆိုတဲ့ feeling ကိုလည်းအပြည့်အဝခံစားရတယ
်အဲ့လို ကြွားချချက်ကိုဘာကြောင့်ဟိုလိုဘာကြောင့်မြင်မိလဲဘာမြန်မာနိုင်ငံမှာဆိုရင်ဒါဆက်နာတိမ့်ပြီးရဲ့နောက်ပိုင်းတော့အခြေအနေတစ်မျိုးဖြစ်သွားတာပေါ့လေဒါပေမဲ့ဆက်နာမတိမ့်ခင်မှာဒီအရတားအစိုးရတွေအုပ်ချုပ်ခဲ့တယ်အဲဒါဒီမိုကရေစီတစိ့တစ်ပိုင်းရနေတဲ့အနေအထားမျိုးဖြစ်နေတာတော့မှဒီလိုအခြေအနေတွေကအရန်ကိုကြွားချတယ်ဆိုတာဘလို့ကြောင့်လဲရှင်ဘာကြောင့်လို့တွေ့ရလဲ
အဓိကအဖြစ်ပြောမှဆိုရင်မေလို့မြန်မာပြည်ကကြတော့အရန် traditional ဖြစ်တယ်ပြီးတော့ဒီ culture ရလည်းဟို open minded တိမရှိဘူးပေါ့နော်နောက်တစ်ခါကျတော့ဒါ religion ရဆိုတော့အဲ့ဒီ၃မျိုးရဲ့အခြေအနေမှာအမေတို့ဒီ LGBTQ+ တွေကအမြဲအဖိနှိတ်ခံရတယ်လူခွင့်ရေးဆုံးရှုံးတာဒီ culture နဲ့ tradition နဲ့ ပေါ့နော်ပြီးတော့လူမျိုးရေးဆိုင်ရာတွေနောက်က law တွေမပြည့်ဝတဲ့ဒီ law တွေခြေထဲမှာပေါ့နော်အသက်ရှင်ရတယ်နေထိုင်ရတယ်ဘောင်ကျင်းစွာနဲ့ပေါ့နော်ဆိုတော့မေဦးတို့နေခဲ့တုန်းကလည်း အဆင်ပြေအောင်နေလူကနေခဲ့ရတာပဲဒီလောရင်နဲ့အဆင်ပြေတာဆိုမပြေဘူးဒါပေမဲ့အဲ့အဆင်မပြေမှုကြားရနေရင်လည်းကိုယ့်ကိုယ်ကိုလူခွေရေးဆုံးရှုံးမှုဆုံးရှုံးမှမသိဆုံးရှုံးနေရတဲ့နေပေါင်းများစွာကိုဖျက်ဆီးရတယ်ပေါ့နော်တခါကြာလို့ရှိရင်အချို့ကိစ္စတွေဆိုတော့ဒီကိစ္စတော့ဥပမာလေးပြောရရင်ဒီမှာဆိုလို့ရှိရင်ဒီလိုလူခွေရေးနဲ့ပတ်သက်တာဟာအကြီးကြီးပေါ့နော်ကိုယ်ညီမညီမနေတော့ကျတော့ဒီကိစ္စအဆင်ပြေပါတယ်လေငါတွက်ကတော့သိရမလားနေ့တူကသမင်းစားရေးတော့ဖျက်ဆီးနေရတဲ့ပုံစံမျိုးနဲ့ပဲညီလာတဲ့အခါကျတော့ကိုလူခွေကိုလည်းဆုံးရှုံးမှမသိဆုံးရှုံးနေရတဲ့အခြေအနေပေါ့နော်ဆိုတော့အဓိကအဖြစ်ကတော့မိဥ့မြန်မာပြည်မှာဒီလောပေါ့ဒီဥပဒေကလုံးဝစိုးမိုးမှုမရှိဘူးအသက်ဝမှုမရှိတဲ့အတွက်မိဥ့နေ့တူကအချိန်နဲ့မျှလူခွေခံစားနေရတော့မိမာရဟုတ
်ဟုတ်ကဲ့ဘလို့ဥပဒေမျိုးတွေပေါ့အထူးသဖြင့် LGBTQ တွေအတွက် LGBTQ+ တွေအတွက်ပေါ့နော်မြန်မာနိုင်ငံမှာဥပဒေကဘလို့ကန့်သက်ချက်တွေရှိနေရလဲရှင
်ဥပမာအဖြစ်ပေါ့နော်မိဥ့တို့ဒီLGBT ပြောမှဆိုဒီလိုမေဦးအနေနဲ့ပြောမှဆိုတော့ဂေးပေါ့နော်ဂေးတယောက်ကိုဥပမာဒီဂေးဖြစ်လို့သူ့ရဲ့ဖြစ်တည်မှုကိုရှုံချတာမျိုးလှောင်လောက်ဟိုလှောင်ပြောင်တာမျိုးတယောတာမျိုးကိုဒါပါဇက်နဲ့ပဲဖြစ်ဖြစ်ကိုအနုကိုကိုနဲ့မူရတဲ့ပဲဖြစ်စော်ကားလို့ရှင်သူကာွယ်ပြီးတဲ့ဥပဒေမရှိဘူးမေဦးတို့ဒီလိုမျိုးဖြစ်လို့တခုခုဥပမာကိုထိရရောက်မဟုတ်နော်ကိုနှုတ်နဲ့စော်ကားလို့ကိုအနေနဲ့အရင်ကိုစိတ်မကောင်းဖြစ်ရတယ်စိတ်ကိမှုဖြစ်ရလို့တော့တိုင်နိုင်မဲ့အခြေအနေမျိုးလည်းမရှိဘူးဒီမျိုးကာကွယ်ပေးဟိုက်ဆိုတော့လောမရှိတဲ့အတွက်မေဦးမှာဒါကိုဖြည့်ရှင်းမှုမရှိဘူးဥပမာအဖြစ်မေဦးမှာမှတ်ရနေဦးမယ်ဆိုလို့ရှိရင်ငငယ်ကခဏခဏဖြစ်တာပေါ့နော်တကယ်ချင်းနဲ့တော့တွားတယ်ဒါမေဦးလမ်းမှာပြီးလို့ရှိရင်စလိုက်တယ်နောက်လိုက်တယ်ပြောင်းလိုက်တယ်အဲ့လိုပြောင်းလိုက်တယ်အဖြစ်ပဝင်းချီအောင်ကိုယ်ကိုကြည့်လိုက်တယ်ရီကြရဲလှောင်ကြရဲဒါဘယ်သူမှဖြစ်ရှင်တဲ့အရာလေးစားမဟုတ်ဘူးမကြုံညင်ရအောင်ဒါပေမဲ့ဒီလိုမျိုးကြုံမှုအတွက်ကြုံလို့ကြုံလာတဲ့အတွက်မေဖို့မှာဘယ်မှာတော့တိုင်ရမယ်ဆိုတဲ့ဟာမျိုးမရှိဘူးဘယ်သူမှလည်းဖြေရှင်းလို့မရအောင်ဒါတချို့ဒါအမေတို့အနေနဲ့တချို့ဆိုလို့ရှင်မိသားစုကအရင် traditional ဖြစ်တယ်ဟို culture ရအောင် religion ရအောင်သိရမှာအရင်တော့တူတူတိတ်နေရအချက်ချက်ကြီးရမိသားစုကိုပိုးလို့အောင်စိုးသေးတယ်အော်ငါတော့ဒီလိုပြောခံလို့ငါအမေလည်းတော့တိုင်လို့မရအောင်ငါမိအဖေလည်းတော့တိုင်လို့မရအောင်ငါမိသားစုကိုတော့တိုင်လို့မရအောင်တော့တိုင်လို့ရှင်ငါမိသားစုကအိန္ဒိယဖြစ်လို့နီးအချက်ဖြစ်လို့ပြောခံရလေးဆိုရဲသကလုံးနဲ့ပဲပြီးရတာဟောပါရဆိုတော့မေကုမှာဒီလိုမျိုးကာကွယ်ပေးရလောမရှိဘူးဥပဒေမရှိဘူးအမအခုဒီအမေရိကန်နိုင်ငံမှာကြည့်မေကုလူတယောက်ကိုသွားပြီးနေပိနေဝရပြောလို့မရဒါတော့ပိနေဝရဆိုရဲသကလုံးတစ်ခုအနေနဲ့ပဲเนาะနင်းရဘောက်ကလာနင်းရအသားရောင်ကဘာလို့ဖြစ်လို့နင်းရတော့ဒါဖြစ်ဆိုရှုံချတော့လောမရဒါလောရရှိဥပဒေရှိဘယ်သူမှမပြောရဘူးဆိုဒီမှာမေကုမြန်မာပြည်မှာဒီဟာမျိုးကနေစုကပြောနေကြရဲဖြတ်တန်းနေကြရဲဒါကိုတမင်းစားရေးတောက်ဘွားနေဖြတ်တန်းနေရဆိုတော့မေဦးအနေနဲ့ကဒီလောတွေအသက်မဝင်တာကိုတရားဥပဒေကစိုးမိုးမှုရှိရလို့မြင်မိပါတယ်ဟုတ်
ဟုတ်ကဲ့အဲ့တော့တစ်ချက်မှာကြည့်ရခါကျတော့ဥမာဆိုရင်မေရုဆိုရင်ဒါမြန်မာနိုင်ငံမှာဆိုတကယ်နာမည်ကြီးမိတ်ကပ်ပညာရှင်တွေဖြစ်တဲ့ခါကျတော့အခုဒီအဲ့လိုမျိုးပေါ့နော်မိတ်ကပ်ပညာရှင်တွေနဲ့ပတ်သက်ရင်တင်းမဂဇင်းတွေအင်တာဗျူးတွေမှာကျတော့သူတို့တွေရဲ့ချမ်းသာကြွယ်ဝမှုတွေပေါ့နော်နောက်ဝင်ငွေတွေဒါတွေကိုပြနေတဲ့ခါကျတော့ရေပေါ်ဟာအဖြစ်ဒီလိုမိတ်ကပ်ပညာရှင်တဦး LGBTQ တယောက်အနေနဲ့မိတ်ကပ်ပညာရှင်တဦးဖြစ်လာရဲဆိုလို့ရှင်နာမည်ကြီးလာရဲဆိုရင်ဝင်ငွေကောင်းနေအဲသူတို့ဘဝကြီးကဟိုအားကျစရာကြီးဆိုတဲ့အနေအထားမျိုးတွေလည်းဒါမြန်မာနိုင်ငံရဲ့မဂ္ဂဇင်းတွေမှာဖော်ပြရတွေ့ရဆိုတော့အဲ့ဒါမျိုးအပိုင်းတွေမှာရောတကယ်ဟိုတကယ် LGBTQ တွေရဲ့ဘဝတွေကဒီလိုအောင်မြင်မှုတွေနဲ့ဒီလိုပျော်ရွှင်စရာတွေနဲ့ကောင်းနေသလားအားကျစရာကောင်းနေတဲ့အခြေအနေမျိုးတွေလားရှင
်ဟုတ်အဲ့ဒီအနေနဲ့ပြောမယ်ဆိုရင်ဥပမာအဖြစ်ပြောမယ်ဆိုရင်မိလို့လူတစ်ယောက်ပေါ့နော်လူတယောက်အောင်မြင်လာတယ်လူတယောက်အချိန်တစ်ခုကိုရောက်လာတယ်ဆိုလို့ရှိရင်ပဝင်းချီဟန်ပြောလေတန်းနည်းနည်းလေးပြောင်းလာမှာသိရမလားမှာဒီလူတယောက်ရဲ့စိုးမိုးမှုဒီလူတယောက်ရဲ့ဟိုကြီးကျယ်ခမ်းနားမှုဒီလူတယောက်ရဲ့ဟိုဘယ်လိုပြောမလဲဟိုစူပါစတားဖြစ်မှုပေါ့လက်လက်တောက်ပါမှုပေါ့မူတည်ပြီးတော့ပဝင်းချီဟန်လေတန်းဖလိုကတော့ပြောင်းနေဘာလို့လဲဆိုတော့ဒီဂေးဖြစ်တော့ဂေးဖြစ်လို့အောင်မြင်ခြင်းရဲ့အနောက်ကွယ်မှာ supporting ရှိတယ်လို့မျိုးဟိုချစ်ပေးကြသလိုမျိုးရှုံချမှုကလည်းလောင်ပြောင်မှုကလည်းရှိနေတော့မယ်ပြီးွားရင်ဒါဂေးဖြစ်မှလားဆိုရင်မဟုတ်ဘူးနော်မဒီမြန်မာပြည်မှာဒီလိုမျိုးလောမဟိုဥရိတရားဥရိစိုးမှုမရှိတဲ့အတွက်ပုံမှန်လူတော်မှနေ့လူကဟို human right ကိုထိန်ပြပြဆုံးရှုံးနေရသူမျိုးတို့ဂေးဆိုတော့ဟိုတိုင်းစားမရှိပေါ့နော်ဆိုတော့ဘလို့ပဲအောင်မြင်ပြီးဘလောက်ပဲကြိုးစားကြိုးစားအောင်မြင်မှုရဲ့ဒီမှာချစ်ပေးသလို supporting လုပ်ပေးသလိုအမြဲချုံချမှုတယောမှုဖြောင်ပြမှုလည်းအမြဲရှိတယ်။အဲ့ဒီအတွက်မေဦးမြန်မာပြည်ကဒီ gay နဲ့ LGBTQ+ တွေကပို့ပြီးတော့ struggle လုပ်တာလေပို့ပြီးရုန်းကန်ရတယ
်။ဘယ်လိုပုံစံမျိုးတွေပို့ပြီးရုန်းကန်ရလဲရှင်
။ဥပမာအဖြစ်မေဦးအပြင်တစ်ခုသွားကြတယ်။ဥပမာ မင်းတို့ဟိုဒီမှာဆိုလို့ရှိရင်မင်းတို့မင်းကလေးလို့ဝယ်စားထားရဆိုလို့ရှိရင်အဲဒါဆိုရက်စတောင့်ဝင်တယ်ဆိုလို့ရှိရင်မင်းကလေးလို့ပဲဝင်ရတယ်မင်းကလေးရက်စတောင့်သုံးရတယ်ပေါ့နော်ယောက်ျားလေးပုံစံဆိုရင်ယောက်ျားလေးရက်စတောင့်တချို့နေရာတွေမှာဆိုလို့ရှိရင်သူဂေးတွေအတွက်တည်တံ့ထားတဲ့ရက်စတောင့်ရှိရလို့မင်းသိရတယ်ပေါ့နော်ဆိုတော့မြန်မာပြည်မှာမင်းမလို့ဝယ်စားထားရဲ့ဟိုဂေးတယောက်ဆိုလို့ရှိရင်ယောက်ျားအိမ်သားလည်းဝင်ရတယ်မင်းမအိမ်သားလည်းဝင်လို့မရအမဒါဘာပဲပြောတာရေဘူးအဖြစ်ပြောမယ်ဆိုလို့ရှိရင်အမစနာကြီးမိမလို့ဝစားဟားတဲ့သူတယောက်ကဘလို့လို့ယောက်ျားလေးအိမ်နာကိုသွားနိုင်မလဲနော်အဲ့ဒါကလေးအိမ်နာတွေကိုသွားနေဒါဂေးဆိုအတန်းသိပြန်ပြီဟောအဲ့ရဲ့ဒီ restaurant ထဲမှာလှောင်တာတွေပြောင်းတာတွေနောက်ဆုံးသိရမလားဟိုကိုတိလိုက်ရောက်ကျွလွန်တာတွေဖြစ်သွားနိုင်တယ်ဒါဘလို့ပဲဖြစ်တာရေဘူးအဖြစ်ဒါပုံမှန်အခြေအနေအခြေအနေမျိုးလေးမှာပဲညတစ်ခါကျရင်မင်းတို့ပြင်သွားကြတယ်ကိုကတော့ကိုပုံစံကတော့ဟိုနေနေဒီယောက်ျားလေးပုံစံဖြစ်နေတဲ့ခါကျတိတ်ပြဿနာမရှိတချို့အလူပွဲညီမလူပွဲမှာအဲ့လိုရေတောက်နေသွားမှဆိုမတင့်တယ်တဲ့ဟာမျိုးတွေဖြစ်တယ်ဟိုပွဲသွားတဲ့ခါမျိုးခါကျရင်မိလူသွားတဲ့ခါအော်ဒီကျရင်ငါတို့ဒီလိုလူကြီးရရောက်ရင်ငါတို့ကအဆင်ပြေပါမလားငါတို့တွေနဲ့ဘလိုမျိုးသူတွေနဲ့ဆက်ဆံမှု relationship ကိုတည်ဆောက်ရမလဲအမြဲစဉ်းစားရသင်ကင်းလို့ကဆိုတော့ကိုယ့်အတွက်ကဒါမလို့လားဘယ်နဲ့ဟိုကိုယ့်ရဲ့စိတ်ပိုင်းဆိုင်ရာဟိုစိတ်ညစ်ရရဲ့ကိုယ့်စိတ်ပိုင်းဆိုင်ရာချို့တဲ့ရပေါ့နော
် LGBTQ+ တွေကဒီတစ်ခေါက်ဆရာနာသိတဲ့အထဲမှာတက်တက်ကြွကြွနဲ့တကယ်ကိုဥဆောင်ပြီးပါဝင်လာတာတွေကဘာကြောင့်လဲရှင
်အဲ့အဓိကအခြေခံအဖြစ်မှာဒါဒီမိုကရေစီလို့ပြောလို့ရမှာနော်ဒီမိုကရေစီရမှာမေဟုဂေးလိုက်ကဒီ LGBTQ+ ကကောင်းမွန်စွာအသက်ရှင်နိုင်မှာအမှဒါအမေရိကန်မှာလည်းဒီလိုပဲအမေရိကန်မှာဆိုလဲ Republican နဲ့ Democratic နဲ့နှစ်ခုရှိရဲ့ဆိုတော့ Republican နိုင်မယ်ဆိုလို့ရှိရင်ဟိုဒီ gay တွေဘုရားလုံးဝလုံးချုံမှုရှိဒါမေဦးဒီမှာရှိတဲ့ gay တွေကိုမေဦးစကားပြောကြည့်ရဲသူ timing ဟိုသူတို့ပြောရဲနားထောင်ကြည့်ရဲအရာကိုသူတို့ Trump တက်တဲ့အချိန်တုန်းကဆိုလို့ရှိရင်သူတို့ပြန်လုံးချုံမှုရှိလို့ခြားအဖွဲ့စည်းတွေဖွဲ့ရတယ်ဒီ gay တွေအတွက်လုံးချုံမှုတွေရှိလာအောင်လို့ဆိုပြီးအများကြီးမေဦးကြားဘူးလေဒါရမှဒါ American တော့မြန်မာပြည်မှာဆိုမှ Democracy မရှင်းတဲ့တတိယတော့ Human Rights ဆုံးရှုံးနေတာ Democracy မရှိဘူးဆိုရင်ပုံမှန်human rights ကအမြဲဆုံးဆုံးနေမှာဒီအခြေအနေများဆို LGBTQ+ ဆိုလို့ရှိရင်မှမတွေးအောင်မတွေးနေတော့ဆိုတော့မေရုအတွက်ကိုလုံခြုံမှုအတွက်ကိုမေရုကဒီလိုဒီမိုကရေစီအစိုးရအောင်ပဲမေရုလိုချင်နေမေရုကိုကောက်ွယ်ပေးရလို့ရင်းနေလုံပြီးနိုင်တဲ့အစိုးရတက်ကိုမေရုလိုချင်တာဖြစ်တဲ့ဒီအာသိမှုမေရုဆက်နေကြတာဖြစ်ပါတယ
်ခုအချိန်မှာပေါ့နော်ဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟို LGBTQ+ တွေအတွက်အဲလိုအပ်နေတဲ့အခြေအနေတွေဆိုလို့ရှိရင်ဘလို့အခြေအနေတွေကအဓိက LGBTQ တွေရင်ဆိုင်ရတဲ့အစိုးရဆုံးအခြေအနေတွေလဲဒါတွေကိုဘလို့ပြုပြင်ပြောင်းလဲတင်လဲပေါ့နော
်ဒီလောကအရေးကြီးဆုံးပဲမေလို့ပြီးခဲ့တဲ့2015ကနေပြီးတော့2020လောက်ထိကဒီ NLD အစိုးရတက်တယ်ပေါ့နော်ဒီ NLD အစိုးရတက်တော့ကတော့မှမေလို့ဒီလိုအဖွဲ့အစည်းတွေရှိရမြန်မာပြည်မှာဒီ LGBTQ+ ဆိုတဲ့အဖွဲ့အစည်းတွေအများကြီးရှိရအားလွတ်တော်မတ်တွေနဲ့သွားတွေ့ကြရတယ်ဒီလိုလောတစ်ခုကိုတို့ကာကွယ်ပေးဖို့မေလို့တောင်းဆိုကြရပေါ့နော်အဲ့အချိန်မှာတွေကမအောင်မြင်ခဲ့ဘူး
အခုမေဦးပြောသွားတဲ့ဟိုဒီ LGBTQ+ တွေကမြန်မာနိုင်ငံမှာတောင်းဆိုနေတဲ့ဒီဥပဒေအရကာကွယ်ပေးရေးမှာအဓိကဘာအချက်တွေကိုတင်ပြထားလဲရှင
်အဓိကတော့မေဦးတို့ဒီဟိုရှိမိသားဥပဒေရှိရယ်ပေါ့နော်ရှိမိသားဥပဒေထဲမှာဥပမာ၃ခုခုလုံးဥပဒေမျိုးဆိုရင်ဒါဟိုဒီ LGBTQ+ တွေဟိုအန္တရာယ်ရှိရယ်ပုံမှန်မျိုးတွေပြပြင်ပေးဖို့ပေါ့နော်ဆိုပြီးလို့ရှိရင်ဒီလို LGBTQ+ ရဲ့သူတို့ရဲ့ဖြစ်တည်မှုကိုဟိုကာကွယ်ပေးရဲ့ဥပဒေမျိုးတွေဥမာမိန်းမတွေကလေးတို့ကာကွယ်ပေးရဲ့ဥပဒေမျိုးတွေရှိလို့မျိုးပေါ့နော်ဒီ LGBTQ+ ရဲ့ဟိုကာကွယ်ပေးရဲ့ဥပဒေမျိုးတွေရှိဖို့ရေးပြီးဖို့အာလုပ်ပေးဖို့မေလိုတောင်းဆိုထားတာပါဟုတ်
အဲ့ဒီ၃ခုခုဆိုတာဘာလဲပုံမှန
်၃ခုခုဆိုတာမှသူကဒီမျိုးပေါ့နော်ဟိုဓမ္မရာနဲ့ဆန့်ကျင်တော့ဓမ္မရာနဲ့ဆန့်ကျင်တော့ပုံမှန်မဟုတ်တဲ့ဟိုဥမာလိန်ဂျူဆက်ဆံလာမျိုးပေါ့နော်ဥမာယောက်ျားချင်းတို့မိန်းမချင်းတို့ဒါမျိုးဆိုရင်တော်တာဥပ္ပယဟိုဖမ်းလို့ရအစီလို့ရထောင်းချလို့ရနားလည်မှုနဲ့တော့အမနေနေကြတယ်ဒါပေမဲ့အကယ်၍များတစ်ခုခုဖြစ်ခဲ့မယ်ဆိုရင်ကာကွယ်မှုမရှိဘူးကွာဒါမျိုးပြဿနာပေါ့ဟုတ်
လင်ခံယူမှုကွဲပြားသူတွေရဲ့မြန်မာနိုင်ငံကအခြေအနေလှုပ်ရှားမှုနဲ့ပတ်သက်ပြီးမတ်အင်ဂျင်နိုင်ငံကဇူးမတဆင့်မေးမြန်းတင်ပြထားတာပ
ါ။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
။မင်္ဂလာမနက်ခင်ဗျာခင်ဗျာ VUE မြန်မာပိုင်းစီစဉ်ရဲ့2022ဘုံကုနဲ့ဂျော်လာဆက်ရတနင်္လာနေ့မခင်စီစဉ်တွေကိုဝါရှင်တန်မြို့တော် DC ကနေဆက်လက်ထုတ်လွှင့်နေတာပါအခုဆက်လက်ပြီးကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတိဆက်တော့ဖို့ရှိပါတယ်အရင်ဆုံးကမ္ဘာမြန်မာမီဒီယာနဲ့စကြအောင်ပါယူကရိန်းသမ္မတဇယ်လန်စကီရဲ့ခေါင်းဆောင်မှုကြောင့်ယူကရိန်းဘက်ကနေနိုင်ငံတကာကနိုင်ငံရေးရဲ့ရည်ရည်အုံကငွေချေရောစစ်လက်နက်ပစ္စည်းပါထောက်ပံ့ပေးနေတာပါစီယနာသိမ်းထားတဲ့မြန်မာနိုင်ငံမှာတော့ဇလန်စကီလိုမဟာဗျူဟာကြကြဥဆောင်နိုင်ပြီးနိုင်ငံကြားရေးမူဝါဒတွေချပြနိုင်ဖို့လိုအပ်နေပါသလားကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင့်ပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေကမ္ဘာနိုင်ငံရေးစက်ခုံပေါ်ကယူကရိန်းနဲ့မြန်မာဘာတွေကြွားချသလဲဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါရုရှားကျူးကျော်စစ်ကိုရဲဝံ့စွာအန်တုရင်ဆိုင်နေတဲ့ယူကရိန်းသမ္မတဇာလန်စကီဟာကမ္ဘာနိုင်ငံရေးစက်ခုံပေါ်မှာဟီးရိုးဖြစ်လာတယ်လို့ကမ္ဘာခေါင်းဆောင်လူရဲ့ထောက်ခံအားပေးမှုကိုလည်းရရှိထားတာတွေ့ရပါတယ်ဆရာငိမ့်စီကတော့ဇာလန်စကီပေါ်အမြင်လားအတူဆုံးပြောရရင်သူ့ရဲ့ communication ကြောင့်ပဲဗျပြီးတော့ messaging သိပ်ကောင်းတယ်လို့မှတ်ချက်ပေးပါတယ်ယူကရိန်းသမ္မတဇာလန်စကီဟာရုရှားကျူးကျော်စစ်မတိုင်ခင်ကလူသိနေပါတယ်ထင်ရှားတဲ့ခေါင်းဆောင်တဦးလည်းမဟုတ်ပါဘူးဒါပေမဲ့ဒီနေ့ဒီချိန်မှာတော့ကဘာမှာထင်ရှားတဲ့ခေါင်းဆောင်တဦးကဘာမှာအရေးပါတဲ့ခေါင်းဆောင်တဦးဖြစ်လို့နေပါပြီဇာလန်စကီဟာပြီးခဲ့တဲ့မေလထဲမှာဂျပန်နိုင်ငံဟီရိုရှိမားမှာပြုလုပ်ခဲ့တဲ့စမ်မှုအင်အားကြီး G7 ထိပ်သီးအစည်းအဝေးနဲ့ဆော်ဒီအာရေဗျမှာပြုလုပ်ခဲ့တဲ့အာရအဖွဲ့ချုပ်ညီလာခံတွေကိုတက်ရောက်ခဲ့တာတွေ့ရပါတယ်။အမေရိကန်ကွန်ဂရက်စ်ဥရောပသမ္မဂတွေမှာလည်းဇာလန်စကီကမိန့်ခွန်းတွေပြောကြားခွင့်ရခဲ့သူဖြစ်ပါတယ်။ဒါ့အပြင်ဂရမ်မီဆုပေးပွဲ၊အော်စကာဆုပေးပွဲစတဲ့အနုပညာဆိုင်ရာအခမ်းအနားတွေမှာပါမိန့်ခွန်းတွေပြောကြားခဲ့ရတာပါ။သူပါလို့ထင်ရှားကြော်ကြားလာရတာပါလေ။သူပါလို့ကဘာမှာအရေးပါတဲ့ခေါင်းဆောင်တယောက်ဖြစ်လာရတာပါလေနိုင်ငံရေးဆောင်ပါရှင်တူကတော့အခုလို့ပြောပါတယ
်ဇာလန်စကီကိုပြောမယ်ဆိုရင်သူဟာအယိုးကန်စိတ်ရင်းတိုင်းပြောတတ်တယ်လုပ်တတ်တယ်နော်သူ့ရဲ့လေးစားစရာအကောင်းဆုံးခေါင်းဆောင်အရေးသွေးကိုပြောပါဆိုရင်နော်သူဟာပြည်သူနဲ့အတူတသားရဲ့ရည်တည်တာပဲနော်ရုရှားကျူးကျော်တပ်ဖွဲ့တွေကယူကရိန်းမြို့တော်ကီယက်ကိုမကြခင်တိမ့်နိုင်တော့မယ်လို့တကဘာလုံးကစိုးရိမ်တကြီးစောင့်ကြည့်နေတဲ့အချိန်မှာဇာလန်စကီကနော်ဆယ်စမကအင်အားကြီးရဲ့ရုရှားကျူးကျော်တပ်ဖွဲ့တွေကိုပြည်သူတွေနဲ့တသားတည်းရည်တည်ပြီးဥဆောင်တိုက်ခိုက်ခဲ့သူ့ကိုကယ်ထုတ်ပေးဖို့မလိုဘူးရန်သူကိုတိုက်ခိုက်ပေးဖို့လက်နက်ပဲလိုတယ်လို့ပြောခဲ့နော်ဒီဇာလန်စကီရဲ့ရည်တည်ခဲ့တာသူယူကရိန်းပြည်သူတွေရဲ့အမျိုးသားခေါင်းဆောင်ဖြစ်စေခဲ့သလိုကမ္ဘာခေါင်းဆောင်တယောက်ဘဝကိုလည်းကျွမ်းပို့ပေးခဲ့တယ်လို့ပြောနိုင
်ဟုတ်ပါတယ်အမေရိကန်ကကဲထုတ်ပြီးအဝေးရောက်အစိုးရအနေနဲ့ဥဆောင်ဖို့ပြောတာကိုဇယ်လန်စကီကလက်မခံအပြတ်ပယ်ချခဲ့ပါတယ်ရုရှားတွေကလည်းယူကရိန်းမြို့တော်ခီးဖ်ကိုတပတ်အတွင်းသိမ်းနိုင်မယ်လို့ယူဆခဲ့ကြတာပါဒါပေမဲ့ဒီနေ့အချိန်မှာတော့မြို့တော်ခီးဖ်ရုရှားတို့လက်ကျမသွားသလိုယူကရိန်းတွေဟာရုရှားတွေကိုတံပြန်ထိုးစစ်တောင်းဆင်နွှဲနေကြပါပြီအစောပိုင်းမှာတန်တရားနဲ့စောင့်ကြည့်နေကြတဲ့ကမ္ဘာနိုင်ငံတွေဟာလည်းအခုအခါမှာတော့ယူကရိန်းနောက်ကနိုင်ငံရေးအရာအပြတ်ရက်တီထောက်ခံပေးရုံနဲ့မကဘဲငွေကြေးအရာရောစစ်လက်နက်ပစ္စည်းတွေပါပုံအော်ထောက်ပံ့နေတာကိုတွေ့ကြရပါပ
ါယူကရိန်းနဲ့မြန်မာကိုလည်းနှိုင်းယှဉ်ပြောကြတာတွေရှိပါတယ်ယူကရိန်းကိုထောက်ပံ့ကူညီသလိုမြန်မာနိုင်ငံတော်လှန်ရေးကိုတော့ဘာကြောင့်မထောက်ပံ့မကူညီကြတဲ့လဲအထူးသဖြင့်အမေရိကန်အနေနဲ့ယူကရိန်းကိုဘီလီယံပေါင်းများစွာပေးကမ်းကူညီနေပေမဲ့မြမအရေးမှာယူကရိန်းရဲ့အပုံတရားမှာတပုံလောက်တောင်ဘာလို့မကူညီရတာလဲလို့မရှိတင်ခဲ့အားမလို့အားမရပြောဆိုဝေဖန်ကြတာတွေလည်းရှိပါတယ်။တမိုင်းကြောင်းအရာနိုင်ငံရေးအရာပထဝီနေသားတွေအရာမတူညီခြားနားချက်တွေကတော့အများကြီးပါ။ယူကရိန်းနဲ့မြန်မာကိုတံတန်းနေထားတပြေးညီကောက်ချက်ဆွဲလို့တော့မရနိုင်ပါဘူး။ဒီလိုဆိုရင်မ များလဲမမျှတဘူးလို့ဆိုနိုင်ပါတယ်ဒါပေမဲ့တူညီတာတွေရှိတယ်လို့ယူကရိန်းစီကတင်ယူစရာတွေလည်းရှိတယ်လို့ဆိုရမှာပါမြန်မာစစ်တပ်ကလည်းရွေးကောက်ပွဲရလဒ်ကိုလစ်လျူရှုက2021 February 1ရက်နေ့မှာပြောင်းအာဏာသိမ်းခဲ့တယ်လို့ရုရှားကလည်းယူကရိန်းကို2022 February 24မှာပေါ်တင်ကျူးကျော်တိုက်ခိုက်ခဲ့တာဖြစ်ပါတယ
်တင်ယူစရာကတော့ဇယ်လန်စကီရဲ့ခေါင်းဆောင်မှုပဲဖြစ်ပါတယ်ဆရာငိမ့်စီမှတ်ချက်ပေးတယ်လို့ပါပဲဇယ်လန်စကီရဲ့ communication လို့သုံးဆွဲကြတဲ့ဆက်သွယ်ပြောဆိုဆက်ဆံရေးနည်းပညာကျွမ်းကျင်ပိုင်နိုင်ခြင်းနဲ့ messaging လို့ခေါ်တဲ့သတင်းစကားပေးပို့မှုရှင်းလင်းတိကျခြင်းလို့ပဲဖြစ်ပါတယ်တနည်းအားဖြင့်ကမ္ဘာကြီးကိုယူကရိန်းရဲ့ရည်တည်ချက်သဘောထားနဲ့လိုအပ်ချက်တွေကိုရှင်းလင်းအောင်အသိပေးနိုင်တာပါပဲ။ဘလို့အကူအညီအထောက်ပံ့တွေလိုတယ်။ဘလို့အကူအညီပါဆိုတာကိုလည်းရှင်းလင်းစွာချပြနိုင်တာတွေ့ရပါတယ်။ဒါကြောင့်ဇယ်လန်စကီကိုအမျှော်အမြင်ရှိတဲ့ခေါင်းဆောင် visionary leader လို့ဆိုကြပါတယ်
။ပြဿနာမြင်သားတစ်ဖြစ်လဲယူကရိန်းသမ္မတရဲ့ခေါင်းဆောင်မှုပုံသဏ္ဍာန်ဟာပန်းနိုင်ကိုအတူတူရှိတတ်ကြမယ်ဆိုတဲ့စိတ်ဓာတ်ကိုလှုပ်ဆော်ပေးနိုင်တယ်။ယူကရိန်းပြည်သူတွေကိုဘယ်နေရာကနေဘယ်လိုပါဝင်ရမယ်ဆိုတာကိုလမ်းပြနိုင်တယ်။အဲ့ဒါဟာအောင်မြင်မှုအတွက်အံဝင်ခွင့်ကြဖြစ်တဲ့ခေါင်းဆောင်မှုဖြစ်တယ်လို့ Journal of Democracy ရဲ့ Zalensky ကယူကရိန်းကိုဘယ်လိုအပြောင်းလဲဖြစ်စေသလဲဆိုတဲ့စာရန်းမှာရေးသားထားပါတယ်။ Asia Times မှာယူကရိန်းသမ္မတ Zalensky လို့ဩဇာတိတ်ကမရှိတဲ့ခေါင်းဆောင်လိုအပ်နေတဲ့မြမတော်လန်ကြီးဆိုတဲ့ဆောင်းပါးတစ်ပုဒ်ကို2023 April 23ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ်။အဲ့ဒီဆောင်းပါးမှာလူကြိုက်များတဲ့ရွေးကောက်ခံအစိုးရကိုဖြုတ်ချခဲ့တဲ့ဆီအာနာသိမ့်မှုနှစ်ကျော်လာချိန်မှာရုံးကန်ဒေါ်လာနေသူတွေကိုကူညီထောက်ပံ့ရမယ်အစားသကလုံးတွေနဲ့သာပြင်းပြင်းထန်ထန်ပြောနေပြီးအရှိတောင်အရှကမြမအိန်းကြီးချင်းနိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံတွေဟာမြမအရေးမှာစိတ်အားထက်သန်မှုလျော့နေလာတယ်။ပဋိပက္ခနှစ်ခုလုံးဟာလုံးဝထပ်တူမဟုတ်ပေမဲ့မြမအရေးကိုကမ္ဘာကလုံးဝလစ်လျူရှုထားချိန်မှာယူကရိန်းနိုင်ငံအတွက်တော့နိုင်ငံတကာအသိုင်းအဝိုင်းကိုတက်တက်ကြွကြွလှုပ်ဆော်နေတာသိသာပါတယ်လို့တက်စမာနီးယားတက္ကသိုလ်ကနီကိုလတ်စ်ဖာရယ်လီကသူ့ SC တပုတ်မှာထည့်သွင်းရေးသားထားပါတယ်။တချို့အကဲကတ်တွေထောက်ပြသလိုပဲစူးစီးမှုကင်းမဲ့တဲ့လှုပ်ရှားမှုဖြစ်နေတာဟာနိုင်ငံတကာအစိုးရတွေကမြန်မာအရေးမှာထဲထဲဝင်ဝင်ဝင်ပါဖို့စိုးရိမ်နေတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ Asia Times ရဲ့ဆောင်းပါးမှာရေးသားထားပါတယ်။မြန်မာနိုင်ငံရေးဆောင်းပါးချင်းတူဦးကတော့မြန်မာနေဦးဒေါ်လာကြီးဟာဘယ်ခေတ်ဘယ်အခါနဲ့မှမတူအောင်အခွင့်အလန်းကောင်းတွေတိုင်းရင်းသားပြည်သူတွေရဲ့ထောက်ခံမှုတွေရထားတယ်။ဒါ့ပြင်ခေါင်းဆောင်မှုနဲ့မဟာဗျူဟာပိုင်းမှာအားနည်းနေတာတွေ့ရတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့နိုင်ငံသားရေးမူဝါဒအပါအဝင်ဒေါ်လာကြီးကိုတဆင့်ချင်းဘယ်လိုရှေ့ဆက်သွားမယ်ဆိုတဲ့ policy narrative မူဝါဒအထိုင်ကို Zalensky လို့ချပြနိုင်ဖို့လိုတယ်လို့ဝေဖန်ချက်ပေးကြောင်းပါခင်ဗျာ။
ကိုပြည်သိနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်။အခုတော့ ISP မြန်မာရဲ့မြင်ကွင်းချက်ပတ်စုများအလှည့်ကိုရောက်လို့လာပါပြီ။ဒီဘက်ပါတော့စွိုင်းကဏ္ဍနိုင်ငံသားရင်းနှီးမြှုပ်နှံမှုကြောင့် ISP မြန်မာကစစ်စစ်သုံးသပ်ထားတာကိုနားဆင်ကြည့်ကြရအောင်ပါ။
အနာသိမှုအလွန်နှစ်နှစ်ကျော်အတွင်းစွမ်းအင်ကဏ္ဍကနေနိုင်ငံသားရင်းနှီးမြှုပ်နှံမှုအများဆုံးဆက်ရနေပါတယ်စွမ်းအင်ကဏ္ဍကိုဝင်ခဲ့တဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုဟာအမေရိကန်ဒေါ်လာ4ဘီလီယံလေးပါရှိခဲ့ပါတယ်ဒါဟာနှစ်နှစ်ကျော်အတွင်းရခဲ့တဲ့စုစုပေါင်းနိုင်ငံသားရင်းနှီးမြှုပ်နှံမှုရဲ့80ရာခိုင်နှုန်းကျော်ဖြစ်ပါတယ်စွမ်းအင်ကဏ္ဍကရခဲ့တဲ့ရင်းနှီးမြှုပ်နှံမှုဟာအနာသိမှုနောက်ပိုင်းပိုများခဲ့တာပါဒီလိုများခဲ့တာက2021ခုနှစ်မေလမှာဖွင့်ပြခဲ့တဲ့မီးလင်းကြိုင်စွမ်းအင်စီမံကိန်းနဲ့သက်ဆိုင်ပါတယ်။တရုတ်ရင်းနှီးမြှုပ်နှံမှုဖြစ်တဲ့မီးလင်းကြိုင်စီမံကိန်းတန်ဖိုးဟာအမေရိကန်ဒေါ်လာ 2.5 ဘီလီယံကျော်ရှိပါတယ်။2022ခုနှစ်ဇူလိုင်လမှာလည်းအမေရိကန်ဒေါ်လာတန်း900ကျော်တန်ကြီးရှိတဲ့စီမံကိန်းတစ်ခုစွမ်းအင်ကဏ္ဍထဲဝင်ခဲ့ပါတယ်။ဒါကိုဘယ်နိုင်ငံကရင်းနှီးမြှုပ်နှံခဲ့တယ်လဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူး။အနာသိမ့်မှုအလွန်နှစ်နှစ်ကျော်ကာလအတွင်းဝင်ရောက်ခဲ့တဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေထဲမှာတရုတ်နိုင်ငံကအများဆုံးဖြစ်ပါတယ်။ ရှားကဲတဲ့များနိုင်ငံရေးရှင်းလင်းမြုံနယ်မှုအားလုံးရဲ့ထောက်ဝက်ကြောအားတရုတ်ရှင်းလင်းမြုံနယ်မှုတွေဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့ရင်းနှီးမြုံနယ်မှုကလည်းအမေရိကန်ဒေါ်လာတန်900ကျော်ရှိခဲ့ပါတယ်။အိန္ဒိယနဲ့ EU ဘက်ကရင်းနှီးမြုံနယ်မှုတွေဝင်ခဲ့တာရှိပေမဲ့ပြောပလောက်တဲ့ပမာဏမဟုတ်ပါဘူး။အနာသိမ့်မှုအလွန်နှစ်နှစ်ကျော်အတွင်းအာဆီယံနိုင်ငံတွေရဲ့ယင်းနှိမ့်ညုံနယ်မှုတွေထဲမှာစင်ကာပူနိုင်ငံရဲ့ယင်းနှိမ့်ညုံနယ်မှုကအများဆုံးအဖြစ်ဆက်ရှိနေတုံးပါပဲ။နှစ်နှစ်ကျော်အတွင်းစင်ကာပူနိုင်ငံရဲ့ယင်းနှိမ့်ညုံနယ်မှုကအမေရိကန်ဒေါ်လာ 1.5 ဘီလီယံကျော်ရှိပါတယ်။ဒီပမာဏဟာအာဆီယံနိုင်ငံတွေကလာတဲ့ယင်းနှိမ့်ညုံနယ်မှုအားလုံးရဲ့90ရာခိုင်နှုန်းနီးပါးဖြစ်ပါတယ်။အနာသိမ့်မှုအလွန်ဝင်ရောက်ခဲ့တဲ့စုစုပေါင်းနိုင်ငံသားချင်းချင်းမြုပ်နှံမှုတန်ဖိုးဟာအမေရိကန်ဒေါ်လာ 5.4 ဘီလီယံကျော်ကိုရှိပါတယ်။အနာမသိငင်ကာလတွေနဲ့ရှင်ရင်တော့နိုင်ငံသားချင်းချင်းမြုပ်နှံမှုကျဆင်းသွားတာပါ။2019-2020ပန်းနာနှစ်မှာနိုင်ငံသားချင်းချင်းမြုပ်နှံမှုအမေရိကန်ဒေါ်လာ 5.5 ဘီလီယံကျော်ရှိခဲ့ပါတယ်။အနာသိမ့်နှစ်နှစ်ကျော်အတွင်းရခဲ့တဲ့ချင်းချင်းမြုပ်နှံမှုပမာဏဟာအရင်တစ်နှစ်စာဝင်ခဲ့တဲ့ပမာဏထက်တောင်နည်းခဲ့ပါတယ်။
အနာသိမ့်မြောက်ပိုင်းစွိုင်းကနာနိုင်ငံသားရင်းနှီးမြှုပ်နှံမှုအကြောင်းကို ISP မြန်မာကတင်ပြသွားခဲ့တာပါအခုတော့မြန်မာပြည်ကပေးစာများအလဲရောက်လာပဲ VOA ကိုပေးပို့ကြတဲ့ပြည်သူတွေရဲ့ရေဖွင့်လွှာလေးအကြံပြုလာတွေကိုမအေးတန်တဲ့ကျော်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။လင်းတဲ့ဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE သတင်းစုံတွေသတင်းမှန်တွေအမြဲတင်ဆက်ပေးတဲ့အတွက် VOE ကိုအစင်မပြတ်အားပေးနေပါတယ်။ကိုဝိုင်းကတော့ VOE ကိုသိကျေးဇူးတင်ပါတယ်။ကျွန်တော်ကဇင်ယူပြီးတော့နားထောင်လေးရှိလို့ပါလို့ပြောလာပါတယ်။ဟုတ်ကဲ့ဝမ်းသာပါတယ်ရှင်။သတင်းဝေဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOE VOE ကိုအမြဲတမ်းအားပေးနေသူပါရှင်။ဖုန်းသုံးခွင့်မရခင်ကတည်းကရေဒီယိုကနေအားပေးလာရတူပါတဲ့ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အခုတယ်လီဖုန်းနဲ့ဆိုတော့လည်းပို့ပြီးတော့အဆင်ပြေမယ်ထင်ပါတယ်နော်ဒါမဲ့လည်းတယ်လီဖုန်းနဲ့အဆင်မပြေနဲ့ရေဒီယိုလေးအမြဲတမ်းရှိပါတယ်ဆိုတာမမေ့လိုက်ပါနဲ့ဘာပဲပြက်ပြက်ရေဒီယိုကနေပြီးတော့လိုင်းနိုမီတာကတစ်ဆင့်ဖန်ယူနာဆင်နိုင်ပါတယ်နော်အောင်လင်းဆိုတဲ့တော်ရရှင်မေးလာတာကတော့ VOE တဲ့ဒီနေရာကနေစာရေးရောက်သလား VOE စာရေးချင်လို့ပါတဲ့ Messenger ကနေစာရေးမေးလာတာပါဟုတ်ကဲ့ပါစာရင်းနိုင်ပါရဲ့နော်အဲ့ဒီကနေစာရင်းအဆင်ပြေပါလေအဲ့ဒီကနေကျွန်မအမြဲတမ်းစာပြန်ပေးပါရဲ့နော်တော့ရှင်တရားကိုစာရေးလာတာကတော့ VOE ဝိုင်းတော်သားတွေအားလုံးကျမ်းမာကြပါစေတဲ့ဟိုတဘူးစီစဉ်မှာဦးကျော်ဇန်သာမပါလို့ဆရာဦးကျော်ဇန်သာနေကောင်းကျမ်းမာပါစေဆိုတော့အခုလိုရေးလာပါ යි
အက်ဒီတာနဲ့ဆွေးနွေးကန်းစီစဉ်မှာဦးကျော်ဇန်သာမပါတော့၃ဘတ်ရှိပြီလားလို့ပါနေကောင်းကျမ်းမာရဲ့လားအသက်ကြီးပိုင်းဆိုတော့စိတ်ပူလို့ပါVOA ကို၈တန်းလောက်ကစပြီးအဖေနားထောင်တာကြာပြီးတော့စိတ်ဝင်စားနားထောင်ဖြစ်တာအခု52နှစ်အထိပါပဲည9နာရီထိုးတာနဲ့မီးလာရင် TV ကမီးမလာရင်ရေဒီယိုကနားထောင်ပါလေအစီအစဉ်တိုင်းကိုအားပေးနားထောင်လဲပါ VOA ဝိုင်းတော်သားများအားလုံးကျန်းမာပျော်ရွှင်ကြပါစေ
ဟုတ်ကဲ့ပါအခုလိုစာရေးပြီးမေးလာတဲ့အတွက်ကျေးဇူးတင်ပါတယ်နော်အငယ်ဦးကျော်စံသားရှိပါသေးအားလဲရက်ရှိခွင့်ယူထားလို့ပါဒီတစ်ပတ်ပြန်လာပါပြီနော်VOE အစီအစဉ်တွေကိုတေချာစောင့်ပြီးတော့နားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။နောက်ထပ်တော်ရရှင်တယောက်ကလည်းအငယ်ကျော်ဇန်သားကိုမေးလာတာပါ VOE အစီအစဉ်အေဒီတာဆွေးနွေးကဆရာဦးကျော်ဇန်သားကိုမတွေ့တာနှစ်ပတ်ရှိပြီဗျာတဲ့။ဟုတ်ကဲ့ပါအငယ်ဦးကျော်ဇန်သားဒီတစ်ပတ်ပြန်ရောက်ပါပြီ။အခုလိုမျိုးတေချာဂရုတစိုက်မေးလာတဲ့အတွက်ကျေးဇူးတင်ပါတယ်လို့ထပ်ပြောချင်ပါတယ်။ မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သရရှင်တွေကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျွန်တော်တို့လက်ခံရရှိပါရနော်ဒီထက်ကစာတွေထဲမှာတော့စမ်းကြောင်းကပါဆိုပြီးရေးလာတဲ့သရရှင်က
ချစ်တော် VOE ခင်ဗျာကျွန်တော်ငငယ်လေးကလေးကရေဒီယိုကပဲအမြင်နားဆင်နေကြပါရန်ကုန်မှာလည်းသတင်းသမားတော်လှန်ရေးသမားပြည်သူလူထုအနေနဲ့ရက်တီဖို့တောင်မကအိမ်ရှိတဲ့သူရောအိမ်ငှားနေထိုင်ရသူတွေပါဒုက္ခရောက်နှုံးရပါတယ်ဒါအပြင်မိမရှိရေမရတရက်တရက်ဆိုအတော်ဒုက္ခရောက်ရပါတယ်သူတို့တွေကအချင်းယုတ်လီပျော်လီပုံစံဖြစ်နေမလားပါပဲမုန်းလိုက်တာ VOE ရေဖြစ်နိုင်ရင်အမေရိကန်ကစီးရေးဝင်တင်ပါတယ်မြမရေးမှာလက်နှင်းရင်တရုတ်ကမြန်မာတရားစာတကိုအသုံးချပြီးအမေရိကန်ကိုပါထိပါလာနိုင်ခြင်းရှိပါတယ်လို့အမေရိကန်ကစီးရေးကျွမ်းကျင်သူတွေကိုပါဒီစာလေးအရောက်ပို့ပေးပါ
အမေရိကန်ကစီးရဲနဲ့ဝင်ပြီးတော့မြန်မာနိုင်ငံကိစ္စကိုကင်တွယ်ပါလို့ရေးသွားတာပါအခုလိုတော်ရရှင်တွေကိုယ်ပိုင်နိုင်ငံရေးအမြင်တွေကိုလည်း VOE ကဖော်ပြပေးနေတာပါကိုယ့်ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ရေးသားနိုင်ပါရဲ့နော်အခုဆက်ပြီးတော့မလေးရှားကတော်ရရှင်တွေရေးလာတဲ့စာတွေကိုဖော်ပြပေးကြပါမယ်ပထမတစ်ယောက်ကတော့ကျွန်တော်က VOA အမာခံပရိသတ်ပါမနေ့တိုင်းအမြဲတမ်းနားဆင်ပါတယ်ဆိုပြီးတော့ passport တက်တန်တိုးတဲ့ကိစ္စလို့ယူဆရတဲ့အကြောင်းရေးလာပါတယ
် VOA ရေးမင်္ဂလာပါကျွန်တော်ကတော့ခေတ္တမလေးရှားရောက်ရွှေမြန်မာတစ်ယောက်ပါကျွန်တော်တို့မလေးရှားမှာမလေးရှားအစိုးရကပါမစ်ထုတ်ပေးနေတာကိုကျွန်တော်တို့မြန်မာတန်ယုံကအခုထိစာအုပ်တင်ထားတာဖုတ်မပေးသေးပါဘူးစာအုပ်တင်ထားတာလေးလပြည့်ပါတော့မယ်ဒီကိစ္စ VOA ကသိလို့ရှိရင်ပြောပါဦးဝိုင်းတော်သူဝိုင်းတော်သားများကျမ်းမာချမ်းသာကြပါစေလို့ဆုတောင်းပါတယ
်ဒီတော့ရှင်ကဗီဒီယိုကတည်လို့ရှင်အမေဖြေလေးမှာပြောပြပေးစေချင်ပါတယ်ကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါသူပြောတဲ့စာအုပ်ဆိုတော့ဒီမှာနိုင်ငံကူးလက်မှတ်စာအုပ်ကိုပြောတာဖြစ်ပုံရပါတယ်နော်သူပြောချင်တာ passport တက်တန်းတိုးတယ်လို့ယူဆမိပါတယ်ကျမထင်တာလည်းလွဲနိုင်ပါတယ်ရှင်ဒီတက်တန်းတိုးတဲ့ကိစ္စကသူတို့စာအုပ်ပြန်မထုတ်ပေးတာတော့ကျွန်တော်ဗီဒီယိုကလည်းမသိရပါဘူးနော်ဒီမှာသူပြောချင်တဲ့ password တက်တန်းတူတွေလို့ယူဆတဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်မနည်းနည်းပြောချင်ပါတယ်။ဒီမှာကစာထဲမှာရေးထားတာကစာအုပ်ကိုတင်ထားတဲ့တန်ယုံကနောက်ပြီးစာအုပ်တင်ထားတဲ့လေးလပြည့်တော့မယ်။ဒါပဲရေးထားတာပါ။ password လို့လည်းရေးမထားသလိုဘာစာအုပ်ဆိုတာလည်းရေးမထားပဲနဲ့စာအုပ်တင်ထားရဆိုမဲ့ဘာကြောင့်စာအုပ်တင်ထားရတယ်လဲဆိုတာလည်းရေးမလာပါဘူးနော်။ဟုတ်ကဲ့အဲ့ဒါကြောင့်မလို့ကျွန်မကအခုဖတ်ပြီးတော့သဘောပေါက်မိသလား password လို့ယူဆရပါတယ်။အဲ့ကြောင့်မလို့ပြန်ပြောပြောလိုက်တာပါ။ဒီမှာကျွန်မတက်ဆက်တဲ့နည်းနည်းလေးတော်ရရှင်တွေကိုမှားချင်ပါတယ်ရှင်။ကျမတို့စီကိုစာရေးတဲ့အခါမှာတိတိကျကျပို့ပြီးနည်းနည်းတိတိကျကျရေးစေချင်ပါတယ်နော်။တချို့စာလေးတွေဆိုရင်စိတ်ဝင်စားစရာဝေမျှတဲ့အကြောင်းအရာမျိုးဖြစ်နိုင်တယ်လို့ကျမယူဆမိကြလည်းရှိပါတယ်။ဒါမဲ့လည်းအဲ့ဒီစာကိုကျမကတိတိကျကျသဘောမပေါက်လို့မဖော်ပြပေးနိုင်တာမျိုးတွေဖြစ်တတ်ပါတယ်။ဒါကြောင့်မလို့စာကိုပြည့်ပြည့်စုံစုံရေးစေချင်ပါတယ်ရှင်။နားလည်မယ်လို့မျှော်လင့်ပါတယ်နော်။နောက်ထပ်တော်ရရှင်ကလည်းမလေးရှားကပါသူကတော့တရားဝင်လာရောက်တဲ့သူတွေသတိထားကြဖို့သူလက်ရှိကြုံတွေ့နေရတဲ့အခြေအနေကိုဝေမျှလာပါတယ်
။ကောင်းတော်လေးပါ VOE ကျွန်တော်ကလက်ရှိမလေးရှားကင်မရာ highlight မှာနေပါတယ်။ကျေးဇူးပြုပြီးဒီစာလေးကိုအများကြီးအောင်ဖတ်ကြားပေးပါ။ကျွန်တော်နေတဲ့နေရာမှာအောင်လန်းတဲ့လူခေါ်တဲ့သူများပါတယ်။ပွဲစားတွေခြေရှုပ်တယ်ဆိုပြီးမလေးရဲတွေရဲ့ CID တွေကအခုဆိုခြံသေးတွေကိုလူရှာဖမ်းနေပါတယ်။ကျွန်တော်နေတဲ့နေရာကမြန်မာတွေဆိုဘာအထောက်အထားမှမရှိသူတွေကြီးပါပဲရိုးရိုးအလုပ်သမားတွေကိုပွဲစားတွေကရိုးရိုးမနေနိုင်အောင်လုပ်နေတယ်လို့ဖြစ်နေပါတယ်အခုအောင်လန်းကလူခေါ်နေတဲ့သူ3-4ယောက်အထက်နဲ့ရာနဲ့ချီတဲ့သူတွေညာတိုင်းကြောက်လန့်နေရပါတယ်တကယ်ဆိုအောင်လန်းကလာတဲ့သူတွေအတော့ကပိုတောင်အန္တရာယ်များတာပါဒါကြောင့်တရားမဝင်လာတဲ့သူတွေလည်းမြန်မာများတဲ့နေရာတွေကိုရှောင်ရှားတက်ပါတယ်လို့ပြောကြပါတယ
်မြန်မာတွေအနေများတဲ့နေရာတွေကိုအောင်လန်းကလူခေါ်တဲ့သူတွေအနေနဲ့ရှောင်ရှားပြီးတော့လူခေါ်ဖို့ VOE ကတစ်ဆင့်ကြီးညာပေးပါတဲ့ပွဲစားတွေလည်း PPE လုပ်ဖို့တော့လိုအပ်ပါတယ်လို့သူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်။ဘယ်နိုင်ငံပဲဖြစ်ဖြစ်တရားမဝင်ရောက်တဲ့မြန်မာတွေအနေနဲ့အထူးသဖြင့်မျက်နှာငယ်ရကြောက်ရွံ့ရတယ်ဆိုတာကတော့စားတွေအများကြီးလည်းလက်ခံရရှိပြီးတော့လည်းဒီသိရှိပြီးတော့ခံစားမိနိုင်ပါတယ်နော်။သောရရှင်တွေရဲ့ပေးစားတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမှုကောင်းမွန်တဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်။
ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့က ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်အကြံပေးစာတွေပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါလိမ့်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါလိမ့်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်မှာပေးစာများကိုမအေးတန်တာကျော်ကတင်ပြပြန်ချပေးခဲ့တာပါအခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပါဦးမယ်ကိုဗစ်လွန်ကာလမှာနှာခေါင်းဆီးတွေတက်ဖို့မလိုတော့တဲ့အတိုင်းဂျပန်နိုင်ငံကကျောင်းသားတစုကကျောင်းတစ်ခုကနေပြီးတော့ကျောင်းသားတွေကိုပြုံးညီတောင်းတင်ကြားပေးနေပါတယ်ဗြိတိန်နိုင်ငံက AI ဉာဏ်ရည်တုနည်းပညာသုံးလူဒုဆက်ရုပ်တရုပ်ကအနာဂတ်ကဘာမှာ AI နည်းပညာတွေထွန်းကားလာတဲ့အခါဆက်ရုပ်တွေကလူတွေမသိအောင်ထိန်းချုပ်နိုင်မဲ့အဆိုးဆုံးအခြေအနေတစ်ခုကိုခံမှလိုက်ပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုရင်းကျန်းနဲ့မခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်ခင်ဗျာ
ကိုဗစ်ကူးစက်မှုတွေလွန်မြောက်ခဲ့ပြီးနှာခေါင်းဆီးတက်တာတွေခွာချလာပြီးမို့ဂျပန်နိုင်ငံကကျောင်းတစ်ခုမှာကျောင်းသားတွေကိုပြုံးရည်တက်အောင်သင်ကြားပို့ချနေပါတယ်ဆိုခီအနုပညာနဲ့ဒီဇိုင်းကျောင်းကကျောင်းသူကျောင်းသားတရားစင်လောက်မှန်လေးတွေကိုစီကိုင်းမင်းဘော်ကနေအပေါ်ကိုလက်နဲ့ပင့်တင်တဲ့သူကပင့်တင်ရင်ပြုံးမှုရီဖို့လေ့ကျင့်သင်ကြားနေကြတာပါဈေးကွက်ထဲမှာလှုပ်လှုပ်တဲ့အခါလူတွေကိုပြုံးပြဖို့လိုတဲ့အတွက်ဟောလိဝုဒ်ရုပ်ရှင်ကားတွေထဲကစတိုင်အပြုံးနိုင်အောင်လေ့ကျင့်ပေးတဲ့ဒီသင်တန်းဟာအကျိုးရှိတဲ့အကြောင်းကျောင်းသားတို့ကပြောပါတယ်ကိုဗစ်ကာလတခြားလုံးပြုံးရည်ဖို့မေ့နေသလောက်ပါပဲလို့လည်းပြောပါတယ်ကိုဗစ်ကာလကူးစက်မှုတွေနှေးပါသွားတဲ့ဂျပန်နိုင်ငံမှာနှာခေါင်းဆီးဆက်တက်နေစေသူတွေက55ရာခိုင်နှုန်းလောက်ရှိနေဆဲပဲလို့လက်တလောကောက်ယူထားတဲ့ဂျပန်အများပြည်သူပိုင်သတင်းဌာန NHK ကကောက်ယူတဲ့စစ်တမ်းမှာဖော်ပြထားပါတယ်။အခုလိုရီးဖို့ပြုံးဖို့တင်တဲ့ကိုအခမဲ့တင်ရတာတော့မဟုတ်ပါဘူး။တနအီအတွက်တင်တဲ့ကြီးရန်ငွေ 9,800 အမေရိကန်ဒေါ်လာနဲ့ဆိုရင်တော့$55ပေးရပါတယ်။ကုန်စုံဆိုင်တွေမှာကုမ္ပဏီအယောင်စီးလောက်ကြမဲ့သူတွေကနေအများနဲ့ဆက်ဆံဖို့အစိုးရအကြီးအကဲတွေအထိပြုံးပြဖို့လိုတဲ့သူတွေများလာတဲ့အတွက်တင်တန်းတက်တဲ့သူတွေလည်းပြီးခဲ့တဲ့နှစ်ထဲမှာလေးစားပုံများလာခဲ့တယ်လို့တင်တန်းကြောင်းကပြောပါရယ်ခီကိုကာဝါနိုခေါ်ရေဒီယိုသတင်းကြေညာသူအမျိုးသမီးတစ်ယောက်က2019ခုနှစ်မှာဒီတင်တန်းကိုစတင်တည်ထောင်ခဲ့ပြီးနောက်ထပ်တင်တန်းဆရာမ23ယောက်ကိုပြုံးနည်းရည်နည်းတွေထပ်ဆင့်ဖြန့်ဝေဖို့လေ့ကျင့်ပေးနေတာပါခီကိုကာဝါနိုလေ့ကျင့်တဲ့ဟောလိဝုဒ်ရုပ်ရှင်ကားတွေထဲကစတိုင်အပြုံးနေတဲ့မှာမျက်လုံးပါပြင်တွေနဲ့သဖုံးတွေမှာအပြုံးတွေထင်ရတဲ့အထိရှိပြရတဲ့နီနာတွေပါပါတယ်
ဗြိတိန်နိုင်ငံက AI ဉာဏ်ရည်တုနည်းပညာသုံးလူတူဆက်ရုပ်တရုပ်ဟာအနာဂတ်ကဘာမှာ AI နည်းပညာတွေထွန်းကားလာတဲ့အခါဆက်ရုပ်တွေကလူတွေမသိအောင်ထိန်းချုပ်နိုင်မဲ့အဆိုးဆုံးအခြေအနေတစ်ခုကိုခန့်မှန်းလိုက်ပါတယ်။အိမေကာလို့နာမည်ပေးထားတဲ့ဒီလူတူဆက်ရုပ်ကိုဗြိတိန်အခြေစိုက် Engineer Art Company ကဖန်တီးထားတာဖြစ်ပြီး Large Language Model LLM လို့ခေါ်တဲ့အစိမ့်မြင့် AI ဉာဏ်ရည်တုနည်းပညာကိုထည့်သွင်းထားပါတယ်။ဒီ AI နည်းပညာကအခုနှစ်ပိုင်းတွင်ခေတ်စားလာတဲ့ ChatGPT နည်းပညာလိုကြိုတင်လေ့ကျင့်ပေးထားတဲ့ AI နည်းပညာဖြစ်ပြီးတော့သူ့ကိုမေးသမျှမေးခွန်းတွေကို
Lu de yao lu miu bian pi nai na ba. Da jang le du ne zaga piao re kha, lu de yao ne zaga piao de lu khan za ya zi ma ba. AI nyan yi tu ni pinya ne patat bi sa yauk gu min ji de kha ma ro, lu re ni ne phit la nai ji re gu tri tha ya ma phit pi lo, ni pinya atit twi ha, ta win ti zai ne tou me so yin, kaung ne a chou zat twi ya ma phit de lu bian pi ba de. A khu lo lo zai ma ro, u kaung ne yin kaung mai me ba de sa yauk de yauk ha, American dollar the thing lao cha tin ma phit pi. Lu Pong and Du Pandi Hare Sayo Garo, Eddie Tel Liza Lao Chate Nine Lule, Gisayo Go Tisune Comunica, Kaman Bare.
Did the thing a pari Luga Nemejo, Shantelis in a match, Siboma, Lungaro Josuipi, Sako Pirago, La Yede, Puetaku, Jimbagi Bare? American Ga Salon Bompi and Wari Luma Hopi Mele, Salon Bomi Sayara Guadana Bare Sajaburi, Neta the Bojada Puele Pipare. ဖျက်ပြရဲစာသားတွေကိုစလုံးပေါင်းမှန်မှန်နဲ့လိုက်ရရတာဖြစ်ပြီးတော့အချိန်၃ချိန်ခွဲပြီးပွဲကိုကျင်းပခဲ့တာပါဒီပွဲမှာအသက်၁၀နှစ်အရွယ်ကစလို့အသက်၉၀အရွယ်အထိပါဝင်ခဲ့ကြပြီးပြင်သစ်နိုင်ငံရဲ့နာမည်ကြီးစာရေးဆရာတွေရဲ့လက်ရကန်ဝင်လက်ရတွေခေတ်ပြိုင်လက်ရတွေနဲ့အားကစားအကြောင်းအရာတွေကိုဖတ်ကြားသွားခဲ့တာပါထိုင်ကုန်မောက်၁၈၂၀ချထားပြီးတော့အခုလိုစလုံးပေါင်းစာရေးပွဲအတွက် ပရမအချိန်မှာတော့ပြင်သစ်ကန်ဝင်လက်ရစပီတဲ့ကထုံးလုပ်ချက်တချို့ကိုသတင်းကြောင့်
ဒီကြဆာပြတဲ့တဲ့တွေကိုကိုငင်းချမ်းနဲ့မှတ်ခင်ဖြူတွေလို့တင်ဆက်ခဲ့ကြတာပါခုတော့သတင်းကြီးချုပ်ကိုကိုသားညူဦးကပြောပြပေးပါမယ်အမျိုးသားလူမျိုးဆိုင်ရာလှုပ်အပ်မှတ်တမ်းတွေကိုပြန်မအပဲတင်းထားတာနဲ့ပတ်သက်ပြီးတော့သမရဟောင်းထရန့်ပေါ်ဂျူရီအဖွဲ့ရာဇဝတ်မှုဆွဲချက်ဟာအတော်ကြီးစိုးစိုးပွားပွားဖြစ်ချင်မယ်ဆိုပြီးတော့သမရထရန့်ပလက်ထက်ရှင်းတဲ့ချုပ်ဖြစ်ခဲ့သူ ော့ပုံဖော်ပြောဆိုစဉ်းစားချက်တွေဟာလည်းအထိပယ်မရှိလောက်ဘူးလို့ဝီလျံဘာကပြောဆိုခဲ့ပါတယ်။နျူကလ িয়ার ခြေကအဆောက်အအုံတွေကိုမထီဘူးဆိုလို့ရှိရင်အနောက်နိုင်ငံတွေနဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ဖြစ်နိုင်ပါတယ်လို့အီရန်ဘာသာရေးကောင်ဆောင်ကတနင်္လာနေ့မှာပြောပါတယ်။အီရန်နဲ့အမေရိကန်ကြားဂျားနိုင်ငံကြီးတွေကတဆင့်တွေ့ဝိုက်ဆွေးနွေးနေကြတာကစက်တင်ဘာလကလေးကရပ်နေကြတာဖြစ်ပါတယ်။အကျိုးအကြောင်းမသိတဲ့တောင်းဆိုချက်ကိုတောင်းဆိုရဲဆိုပြီးတော့နှစ်ဖက်လုံးကဆွဆွဲခဲ့ကြပါဗျ။စကော့တလန်ဝန်ကြီးချုပ်ဟောင်းနီကိုလတ်စတာချင်ကိုတင်းဦးလီနေက9နာရီကြာရဲကဖမ်းဆီးမေးမြန်းပြီးတော့ပြန်လွှတ်ပေးခဲ့ပါဗျ။စကော့တလန်အမျိုးသားပြည်ပါတီရဲ့ဒီ2018ခုနှစ်တုန်းကရှာဖွေခဲ့တဲ့ရမငွေဒေါ်လာ9သိန်းခွဲကျော်ကိစ္စအတွက်ခုလိုစုံစမ်းမေးမြန်းတာလည်းဖြစ်ပါတယ်ခင်ဗျ။မြန်မာနိုင်ငံမှာတော့အာဏာသိမ်းစစ်ကောင်စီကိုအရက်သားတွေကဒီလက်နက်ကန်ကုခတ်မှုတွေတိုးလာခြင်းမှာပဲစစ်တပ်ကလေကြောင်းတက်ခတ်မှုတွေတိုးလာနေပါတယ်။လေကြောင်းတက်ခတ်မှုကြောင့်ထိခိုက်ကြသူအများစုဟာအရက်သားတွေဖြစ်ကြတယ်လို့လူခွင့်အဖွဲ့တွေနဲ့လေလာသုံးသပ်သူတွေကပြောပါတယ်။မြန်မာနိုင်ငံရဲ့ရှေ့ဘက်ကျန်နေဆက်မှာနှစ်30ကြာခြေဆိုင်လုပ်ကန်နေတဲ့ Free Burma Ranger Christian Kunyi Pi အဖွဲ့ရဲ့ကြီးကဲဖြစ်သူ David Yuban ကတော့မြန်မာစစ်တပ်ရဲ့အခုလေကြောင်းတက်ခတ်မှုတွေဟာသူကြုံဘူးသမျှမြို့ဘူးသမျှအဆိုးဆုံးပဲဆိုပြီးတော့ VOA ကိုမှတ်ချက်ပြုပါတယ်။မြန်မာစစ်ကောင်စီတပ်ဟာအခုနှစ်ဇန်နဝါရီလကနေပြီးတော့ဧပြီလထိရေဘူးရအဖြစ်လေကြောင်းတက်ခတ်မှုတလကို49ကြိမ်လောက်တာတွေ့ရတယ်လို့ဘရစ်ရှားသုတေသနအဖွဲ့ကြီးတခုဖြစ်တဲ့နိုင်ငံတကာမဟာဗျူဟာလိလာကြီးအစီအကျူကလည်းထုတ်ပြန်ထားပါရခင်ဗျာ
။တရင်ကြီးချက်ကိုကိုသားညူကညင်ညာပေးကြတာပါ။ဒီညာအစီအစဉ်ထုတ်လို့ရမှုကနန်းအောင်ဖြစ်ပြီးအသဖိုင်းအင်ဂျင်နီယာတွေကတော့ဒရက်စပန်နဲ့ဇူဘဲလို့ဖြစ်ကြပါလေ။ VOA American တိုင်းရဲ့မနက်ပိုင်းအစီအစဉ်ကိုမနက်6နာရီကနေ9နာရီထိလိုက်တိုမီတာ24 40 51နဲ့လိုက်လာမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးကြတာပါသောတာရှင်များနဲ့တကွများပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းရှင်းကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ကျွန်တော်တပောင်သားပ
This program has come to you from the Voice of America, Washington.